to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2020ပြည့်နှစ် February 19ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 1925 32ပထမနိုင်ဝက်မှာ line meter 190 kHz 1505တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bambis News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့ဆုမြတ်ပါပါရှင်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကြောင့်ဂျပန်နိုင်ငံယိုကိုဟာမစိတ်ကမ်းမှာကန့်ကွက်ထားတဲ့ဇိမ်ခံအပျော်စီးသင်္ဘောကြီးပေါ်ကခီးတဲ့900ကျော်ကိုဒီကနေ့စတင်ကန့်ဆင်ခွင့်ပြုလိုက်ပါတယ်ကမ္ဘာတဝန်းဘဏ္ဍာငွေကြေးဆိုင်ရာမတမာမှုတွေကိုစောင့်ကြည့်နေတဲ့အဖွဲ့ရဲ့စောင့်ကြည့် Grey List စာရင်းထဲမှာမြန်မာနိုင်ငံထည့်သွင်းခံရဖို့ရှိနေတယ်လို့ Reuters သတင်းတပုတ်ကဖော်ပြပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုမတ်မြသတင်းအောင်နဲ့ကြေညာပေးပါမယ်ရှင်
အခုညပိုင်းနားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလာတွေထဲမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့အဖွဲ့လိုက်ပါလာတဲ့ရဟရင်ဟာဘူးသီးတောင်မြို့နယ်အစပ်မှာပြစ်ခတ်တိုက်ခိုက်ခံရပေမဲ့ထိခိုက်ဒဏ်ရာရသူမရှိတဲ့အကြောင်းတပ်မတော်ဘက်ကအခုလိုအတည်ပြုပါတယ
်။မင်းမနဲ့ဆယ်နိုင်50ဆယ်နိုင်45လောက်မှာပြစ်ခတ်တာဖြစ်ပါတယ်။ဆက်တွေကလည်းဘူးသီးတောင်ကိုအသွားဖြစ်တဲ့ထိခိုက်ဒဏ်ရာ
ဒီသတင်းလွှာနဲ့အတူနှစ်ဖက်အပြစ်ရရေးပိုးပြီးတော့ခိုင်မအောင်ဆောင်ရွက်ဖို့ NCA စာချုပ်ပါသက်ဆိုင်ရာအခန်းတွေကိုဆွေးနွေးရေးတက်မတော်နဲ့ KNU တို့သဘောတူညီချက်ရခဲ့တဲ့အကြောင်းချင်းပြည်နယ်ပလောဝနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်3ခုလောက်မှာအစိုးရတပ်နဲ့ခိုင်လက်နက်ကိုင်အဖွဲ့ AA တို့ဆယ်ရက်ကြာကြာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းနဲ့အတူ EU ဥရောပသမဂ္ဂကမြန်မာနိုင်ငံအတွက်၄ချိန်မြောက်ပေးအပ်တဲ့ Human Award ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆုကိုမြန်မာနိုင်ငံကဘယ်သူတွေရခဲ့သလဲစတဲ့သတင်းလွှာတွေနားဆင်နိုင်ပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မတ်မြသစေအောင်တို့ပြောပြပေးကြပါမယ်ရှင
်ဂျပန်နိုင်ငံယိုကိုဟာမစိတ်ကမ်းမှာကန့်ကွက်ထားတဲ့ဇိမ်ခံအပျော်စီးသင်္ဘောကြီးပေါ်မှာခရီးသည်ရာနယ်ချီကိုဒီကနေ့စတင်ကန့်ဆင်ခွင့်ပြုလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှာစိုးရိမ်မှုနဲ့ February လအစောပိုင်းကတီးခြားခွဲစောင့်ကြည့်ခံနေရတဲ့ Diamond Princess သင်္ဘောကြီးပေါ်ကခရီးသည်900လောက်ကိုဒီကနေ့ကန့်ဆင်ခွင့်ပြုလိုက်တာပါ Virus ပိုးမရှိဘူးလို့စစ်ဆေးတွေးရှိသူတွေကသာကန့်ဆင်ခွင့်ပြုတာဖြစ်ပါတယ်တရေနှစ်ပတ်ကြာခရီးသည်တွေကိုကန့်ဆင်ခွင့်မပြုဘဲတီးခြားခွဲထားပေမဲ့သင်္ဘောပေါ်မှာပိုးကူးဆက်သူ940ကျော်အထိတိုးလာနေတာကြောင့်ဂျပန်အစိုးရရဲ့ကင်တွယ်ပုံအပေါ်ဝေဖန်မှုတွေရှိနေပါတယ်ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှီဟီဒေဆူဂါကတော့ဒီကနေ့အခုလိုကာကွယ်ပြောကြားခဲ့ပါတယ
်ဒီတိုင်းのこの緊急性そのに加えて我が国として感染拡大の防
လက်ရှိအရေးပေါ်ဆောင်ရွက်ရမယ့်အခြေအနေမှာဂျပန်နိုင်ငံကပိုးကူးဆက်ပြန့်နှံ့မှုကိုကာကွယ်နိုင်ဖို့လိုအပ်သမျှအပြည့်အဝဆောင်ရွက်ခဲ့ပါတယ်။လူအခွင့်အရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေကိုထည့်သွင်းစဉ်းစားပြီးဆောင်ရွက်ခဲ့တယ်လို့တင့်တော်တဲ့ဆောင်ရွက်မှုတွေလုပ်ဖို့တက်ဆိုင်ရာနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ပါတယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ယိုရှီဟီဒေဆူဂါကပြောကြားခဲ့တာဖြစ်ပါတယ်။သင်္ဘောပေါ်ကအမေရိကန်ခီးတဲ့300ကျော်ကိုအမေရိကန်အစိုးရကတနင်္လာနေ့တုန်းကကယ်ထုတ်ခဲ့တယ်လို့ဗြိတိန်၊ကနေဒါ၊ဩစတြေးလျ၊ဟောင်ကောင်စတဲ့တခြားအစိုးရတွေကလည်းသူတို့နိုင်ငံသားတွေကိုကယ်ထုတ်ဖို့စီစဉ်နေပါတယ်။တချိန်တည်းမှာပဲတရုတ်နိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ2400ယောက်ရှိသွားပြီလို့တရုတ်အစိုးရကဒီကနေ့ကြေညာပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူနောက်ထပ် 1,949 ယောက်ရှိတယ်လို့ကျန်းမာရေးကော်မရှင်ကပြောကြားတဲ့အတွက်စုစုပေါင်းတရုတ်နိုင်ငံထဲမှာပိုးကူးစက်နေသူကလည်း 9,400 ကျော်ရှိနေပါပြီ
။ရာဇဝတ်ပြစ်မှုအမျိုးမျိုးနဲ့ပြစ်ဒဏ်ကျနေသူတချို့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကလက်ညှိုးငွေပေးလိုက်ပါတယ်။ဒီထဲမှာသမ္မတဟောင်းဘရက်အိုဘားမားရဲ့လက်လက်သွားတဲ့အထက်လွှတ်တော်အမတ်နေရာကိုရောင်းစားဖို့ကြိုးစားခဲ့သူအုပ်ချုပ်ရေးမှူးဟောင်းတစ်ယောက်လည်းပါပါတယ်။ဥပဒေချိုးဖောက်လို့ထောင်ကျနေသူတွေကထောင်ဒဏ်14နှစ်ချခံထားရတဲ့ Illinois ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Rod Blagojevich ကိုထောင်ဒဏ်10နှစ်အကြာမှာပြန်လွှတ်လာပါတယ်။ Blagojevich ရဲ့ဇနီး Patricia ကသူ့ခင်မုန်းကိုပြန်လွှတ်ပေးဖို့ရုပ်မြင်သံကြားပေါ်မှာမြစ်တာရက်ခန္ဓာကိုသူတွေ့ခဲ့ကြောင်းနဲ့ Trump ရဲ့ Celebrity Apprentice ရုပ်သံအစီအစဉ်မှာပါဝင်ခဲ့မှုကြောင့်သမ္မတကသတင်းတောက်တွေကိုပြောခဲ့ပါတယ်။သူ့ပေါ်မှာပေးထားတဲ့ပြစ်ဒဏ်ကတိတ်ကိုပြင်းထန်လွန်ပြီးတော့အထိပယ်မရှိဘူးလို့ထင်ပြီးအခုတော့သူ့မိသားစုစီကိုပြန်နိုင်ပြီလို့သမ္မတထရမ့်ကဆိုပါတယ်။အင်္ဂါနေ့ကသမ္မတလူငင်းခွင့်ပေးလိုက်သူတွေထဲမှာအခွန်ရှောင်းတာအပါဝင်ရာဇဝတ်ပြစ်မှု၈ခုနဲ့ထောင်ချနေတဲ့နယူးယောက်ရဲတပ်ဖွဲ့ကော်မရှင်နာမင်းဟောင်း Bernie Carrick Stock Share တွေကိုမတမာတဲ့နီးနဲ့အမျက်ရအောင်လုပ်ခဲ့တဲ့ Michael Milken လူငယ်တဲ့ဆယ်စုနှစ်နှစ်စုလောက်ကလက်ပေးလက်ယူမှုနဲ့ထောင်ချခံခဲ့ရတဲ့ San Francisco 49ers ကြီးစားဘောလုံးအသင်းပိုင်ရှင်ဟောင်း Edward D. Belluto Jr. တို့လည်းပါဝင်ပါတယ်
။ American ပြည်ထောင်စုမှာလာမယ့် November ကျင်းပမယ့်သမ္မတရွေးကောက်ပွဲဝင်ပြိုင်ဖို့စူးစမ်းနေကြတဲ့ Democratic Party ကိုယ်စားလှယ်လောင်း6ယောက်ကြားမှစကားအခြေတင်လူပွဲကို Nevada ပြည်နယ်မှာဒီကနေ့ညကျင်းပမှာဖြစ်ပါတယ်။ Iowa နဲ့ New Hampshire ပြည်နယ်တွေမှာကျင်းပခဲ့တဲ့ Party ရင်းသမ္မတလောင်းပနမရွေးချယ်ပွဲတွေမှာအနိုင်ရထားကြတဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders နဲ့ Indiana ပြည်နယ် South Bend မြို့တော်ဝန်ဟောင်း Pete Buttigieg တို့ကထောက်ခံမှုအရှိန်ကိုဆက်ထိန်းချနိုင်ဖို့စူးစမ်းကြပါလိမ့်မယ်။New Hampshire ပြည်နယ်ကပါတီတွင်သမ္မတလောင်းရွေးချယ်ပွဲမှာတတိယနေရာရထားတဲ့ Minnesota ပြည်နယ်အထက်လွှတ်တော်အမတ် Amy Klobuchar ကလည်းဒီကနေ့ညစကရေလူပွဲမှာမဲဆန္ဒရှင်တွေကိုဆက်လက်ဆွဲဆောင်ပြီးတော့ Nevada ပြည်နယ်မှာစနေနေ့ကျင်းပမယ့်ပါတီတွင်သမ္မတလောင်းရွေးပွဲမှာအနိုင်ရအောင်လို့စကားအခြေတင်လို့မယ်လို့မျှော်လင့်ရပါတယ်။အစောပိုင်းတုန်းကအတော်လေးထောက်ခံမှုရခဲ့ကြတဲ့ဒုသမ္မတဟောင်း Joe Biden နဲ့Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren တို့အတွက်လည်းသူတို့ပေါ်ပြန်လဲထောက်ခံမှုရရှိအောင်လုပ်ဖို့ဒီကနေ့ညစကားစစ်ထိုးပွဲကအခွင့်အလမ်းတစ်ခုဖြစ်ပါတယ်။ဒီနေ့ည Las Vegas မြို့မှာကျင်းပမယ့်ပွဲမှာထူးထူးခြားခြားပါဝင်လာသူကတော့ New York မြို့တော်ဝန်ဟောင်း Michael Bloomberg ဖြစ်ပါတယ်။သူ့ဖို့ကိုပိုင်ငွေဒေါ်လာတန်းချီသုံးပြီးတော့ရွေးကောက်ပွဲမဲဆွယ်ရုပ်သံကြော်ညာတွေနဲ့မဲဆွယ်နေတဲ့ဘီလီယံနာတထေးကြီးဘလွန်ဘတ်ဟာလူလူသဘောထားစစ်တမ်းတွေမှာထောက်ခံမှုတော်တော်ရလာနေပါတယ်။ပြီးခဲ့တဲ့ပြည်နယ်နှစ်ခုအပါအဝင်နေဗားဒါနဲ့တောင်ကယ်ရိုလိုင်းနားပြည်နယ်တို့မှာလုံးမဲ့ပါတီရင်းသမ္မတလောင်းရွေးပွဲတွေမှာသူဝင်မပြိုင်ပေမဲ့မတ်လ3ရက်နေ့ကျရင်ပြည်နယ်14ခုမှာကျင်းပမဲ့ပါတီရင်းသမ္မတလောင်းပနမရွေးချယ်ပွဲတွေမှာအနိုင်ရဖို့အာရုံစိုက်မဲဆွယ်နေတာဖြစ်ပါတယ်။
တရုတ်အစိုးရကိုဝေဖန်ရေးသားထားတဲ့ Wall Street Journal သတင်းစာဆောင်ပိုင်းအက်ဒီတာအာဘော်တပုတ်ရဲ့ခေါင်းစဉ်ကလူမျိုးရေးခွဲခြားတဲ့သဘောတည်ရောက်နေတဲ့အတွက် American အခြေစိုက် Wall Street Journal ကသတင်းတောက်3ယောက်ကိုတရုတ်အစိုးရကသတင်းတောက်အတိအမှတ်ပြုလက်မှတ်ကိုရုပ်သိမ်းပြီးတော့နိုင်ငံတွင်းကထွက်ခွာခိုင်းလိုက်ပါတယ်။ February 3ရက်နေ့ထုတ် Wall Street Journal သတင်းစာဆောင်ပိုင်းChina is the real sick man of Asia ဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြခဲ့တဲ့အဲဒီတာအာဘော်နဲ့ပတ်သက်ပြီးတော့ Wall Street Journal ကတောင်းပန်မှုညှင်းဆန်တယ်လို့တရုတ်နိုင်ငံညာရေးဌာနကပြောပါတယ်။ဒီဆောင်မကို American လူမျိုးတက္ကသိုလ်ကျောင်းဆရာတဦးဖြစ်တဲ့ Walter Russell Mead ကရေးခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံမှာလက်ရှိ Coronavirus ပိုကူးစက်ပြန့်နှံ့နေတဲ့အပေါ်တရုတ်အစိုးရရဲ့တုံ့ပြန်ကင်တွေ့ပုံကိုဝေဖန်ရေးသားထားတာပါ။ဆောင်မခေါင်းစဉ်မှာ19ရာစုနောက်ပိုင်းနဲ့20ရာစုအစတုန်းကတရုတ်တို့ကိုယဉ်ညွန်းသုံးတဲ့အတုံးကိုထည့်သွင်းသုံးနှုန်းထားတာပါ။ဒီပေါ်ဆောင်မကောင်းစင်ပါ Sick Man of Asia ဆိုတဲ့အတုံးနှုံဒိုက်ရိုက်အတိပေရတရုတ်လူမျိုးတွေကိုယောဂထူပြီးတော့တန့်ရှင်းမှုမရှိတဲ့သူတွေလို့ရည်ညွှန်းရရောက်တယ်ဆိုပြီးတရုတ်ဘက်ကဒေါသထွက်ခဲ့ပါတယ်တကယ်ကဒီဆောင်မကတရုတ်အစိုးရကိုဝေဖန်ရေးသားတာဒါဖြစ်ပြီးကောင်းစင်ကိုဆောင်မရှင်မိကပေးတာမဟုတ်ပဲတခြားအယ်ဒီတာတယောက်ယောက်ကပေးလိုက်တာလို့ Wall Street Journal ကပြောပါတယ်ဒီအတွက် American လူမျိုးတွေဖြစ်တဲ့ Wall Street Journal ဒုတိယဌာနအကြီးအကဲ George Chin နဲ့သတင်းတောက် Chow Ding ဩစတြေးလျနိုင်ငံသားသတင်းတော် Philip Wen တို့၃ယောက်ကို၅ရက်အတွင်းတရုတ်နိုင်ငံကနေထွက်ခွာသွားဖို့အတိပေးထားပါတယ်။ပြီးခဲ့တဲ့နှစ်ကလည်း Wall Street Journal သတင်းတော် Chang Hung Wen ကတရုတ်သမ္မတရှီချင်းပင်ရဲ့ဆွေမျိုးတယောက်အကြောင်းကိုဝေဖန်ရေးသားခဲ့တဲ့အတွက်သူ့ကိုတရုတ်နိုင်ငံကနှင်ထုတ်ခဲ့ပူပါတယ
်။ VOE American သံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
။ဗုဒ္ဓဟူးနေ့ညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ကဘာတဝမ်းဘန္နာငွေကြေးဆိုင်ရာမတမာမှုတွေကိုစောင့်ကြည့်နေတဲ့အဖွဲ့ရဲ့စောင့်ကြည့် grey list စီးရင်နဲ့မှမြန်မာနိုင်ငံထည့်သွင်းခံရဖို့ရှိနေတယ်လို့ Reuters သတင်းတပုတ်ကဖော်ပြလိုက်ပါတယ်။ပြင်သစ်အခြေဆိုင်ဘန္နာငွေကြေးအရေးယူမှုလုပ်ငန်းအဖွဲ့ FATF ကပါရီမြို့တော်မှာတောက်ချာနေအဆုံးသတ်မဲ့ပနမစီးဝေးပွဲတွေအပြီးဆုံးဖြတ်ချက်ကိုကြေညာမယ်လို့ခန့်မှန်းရပါတယ်။ငွေမဲခဝါချမှုတိုက်ဖြတ်ရေးအတွက်မြန်မာနိုင်ငံကဆောင်ရွက်ရမယ့်အရေးယူဆောင်ရွက်ချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ခြင်းမရှိတဲ့အတွက်စောင့်ကြည့် grey list စာရင်းသွင်းခံရမှာဖြစ်တယ်လို့ဒီအကြောင်းတွေကိုတည်ရှိတဲ့သတင်းစင်းမြစ်နှစ်ခုကိုကိုးကားပြီးတော့ Reuters သတင်းမှာဖော်ပြထားပါတယ်။ငွေမဲခဝါချမှုတိုက်ဖြတ်ရေးအကြမ်းဖက်အဖွဲ့တွေကိုငွေကြေးထောက်ပြမှုတိုက်ဖြတ်ရေးတွေအတွက်လုံလောက်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်တဲ့နိုင်ငံတွေကို FATF အဖွဲ့ကစုံစမ်းစောင့်ကြည့်ပြီးတော့ grey list စာရင်းသွင်းလေ့ရှိပါတယ်။လက်ရှိမှာမြန်မာနိုင်ငံစီးရင်သွင်းခံရခြင်းမရှိသေးကြောင်းနဲ့ကြာတာရင်းနှီးလုံမဲ့စီးဝေးပွဲတစ်ခုအတွင်းဆုံးဖြတ်မှာဖြစ်ကြောင်းပါရီမြို့တော်ကဒီ FATF အစည်းအဝေးတွေတက်ရောက်နေတဲ့မြန်မာနိုင်ငံငွေကြေးစုံစမ်းထောက်လှမ်းရေးဌာနအကြီးအကဲဦးကျော်ဝင်းသိန်းရဲ့အပြောကိုလည်း Reuters သတင်းမှာဖော်ပြထားပါတယ်။ ငွေမဲကဝါချမှုကိုတိုက်ဖြတ်တဲ့အစီအစဉ်တွေကိုမြန်မာနိုင်ငံကမဟာဗျူဟာချဆောင်ရွက်ခဲ့တယ်လို့လည်းသူကပြောပါတယ် FATF ရဲ့ Grey List အစီရင်သွင်းခံရတဲ့နိုင်ငံတွေအနေနဲ့ပိတ်ဆို့တန်ခတ်အရေးယူရတာမျိုးမရှိပေမဲ့ဗန္ဒာရေးရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးစီးဆင်းမှုတွေမှာအတားအဆီးတွေရှိနိုင်ပါတယ်
ပရဟိတလုပ်ငန်းတွေလုပ်တဲ့နာမည်ကျော်တတိကြီးအော့စမန်ကာဗာလာကိုနိုင်ငံတော်ကြီးညိုပြည့်အောင်လုပ်မှုဆွဆွဲခြင်းနဲ့တရားစွဲထားတာမှာအပြစ်မရှိကြောင်းအစ္စတန်ဘူတရားရုံးတစ်ခုကဆုံးဖြတ်ခဲ့ပြီးနာယီပိုင်းကြာမှာပဲတူရကီအစိုးရရှေ့နေတွေကသူ့ကိုဖမ်းဝရမ်းထုတ်လိုက်ပါတယ်ကာဗာလာကိုအပြစ်မရှိကြောင်းအင်္ဂါနေ့ကဆုံးဖြတ်ခဲ့တဲ့အပေါ်လူ့အခွင့်အရေးအဖွဲ့တွေကတော့ဒါဟာတူရကီနိုင်ငံမှာလူ့အခွင့်အရေးနဲ့တရားစီရင်ရေးတီးခြားလွတ်လပ်တာကိုပြတဲ့ထူးထူးခြားခြားဖြစ်ရဲဆိုပြီးတော့ဝမ်းသာကြိုဆိုခဲ့တာပါကာဗာလာနဲ့အတူဆွဆွဲခံခဲ့ရသူ၈ဦးရဲ့အမှုမှာခိုင်မာတဲ့သက်တည်အထောက်အထားမရှိဘူးဆိုပြီးတော့တရားရုံးကအပြစ်မရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်သူတို့အလုံးဟာပြီးခဲ့တဲ့2013ခုနှစ်တုန်းကလက်ရှိသမရရီဆက်ပ်တာရစ်အာဒူဝန်ဝန်ကြီးချုပ်ဖြစ်တာဝန်ယူတဲ့အချိန်နိုင်ငံတော်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်အောင်စီစဉ်လှုပ်ဆောင်မှုထောက်ခံအားပေးမှုဆွဆွဲချက်တွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။အစ္စတန်ဘူမြို့ကအစိုးရရှေ့နေရဲ့ဒီကနေ့ထုတ်ပြန်ချက်မှာတော့ကာဗာလာကို2016ခုနှစ်စစ်အာဏာသိမ်းမှုဖြစ်ရက်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်ဆက်ပြီးတော့အခုလိုဖမ်းဝရမ်းထုတ်တာဖြစ်ကြောင်းပြောပါတယ်။ဒါအပြင်တရားရုံးကအပြစ်မရှိကြောင်းဆုံးဖြတ်ချက်ကိုလည်းအယူခံဝင်သွားမယ်အကြောင်းအစိုးရရှေ့နေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကြော်ညာအောင်ကောင်းနဲ့ကျန်းမာရေးနဲ့မညီညွတ်တဲ့အစားအသောက်တွေကြောင့်အနာဂတ်ကလေးငယ်တွေရဲ့ကျန်းမာရေးအန္တရာယ်ရှိတယ်လို့ကမ္ဘာတဝန်းကကလေးငယ်နဲ့ဆယ်ကျော်သက်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးလိုက်ကြပါတယ် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလေးငယ်များစောင့်ရှောက်ရေး UNICEF အဖွဲ့နဲ့ Lancet ဆေးသိပ္ပံချန်နယ်တို့ရဲ့တာဝန်ပေးခြင်းနဲ့တီးခြားလွတ်လပ်တဲ့သိပ္ပံပညာရှင်40ကအစီရင်ခံစာပြုစုခဲ့ကြတာပါရာသီဥတုပြောင်းလဲမှုသဘာဝပတ်ဝန်းကျင်ပျက်စီးယိုယွင်းလာမှုကလေးတွေကိုပြစ်မှတ်ထားအမျက်ထုတ်ဖို့ရည်ရွယ်တဲ့အကြောင်းအရာတွေကြောင့်ကမ္ဘာတဝန်းကကလေးတွေအဝလွန်ပြဿနာဖြစ်နေတယ်လို့အစီရင်ခံစာထဲမှာထောက်ပြထားပါတယ်ကမ္ဘာကြီးပူနွေးစေတဲ့ဖန်လုံအိမ်ဓာတ်ငွေတွေကိုရှုရှိုက်နေကြရတဲ့ကလေးငယ်တွေအခုတည်းကတက်ရောက်မှုတွေခံစားနေကြရပြီလို့သိပ္ပံပညာရှင်တွေကပြောပါတယ်ရှင်
အရှေ့အာဖရိကဒေသယူဂန္ဒါနိုင်ငံမှာကျိုင်းကောင်အုပ်ချင်းချောက်မှုအန္တရာယ်နဲ့တွေ့ကြုံနေရပါတယ်။အိနီချင်းကင်ညာနိုင်ငံကတဆင့်ရောက်လာတဲ့ဒီကျိုင်းကောင်အုပ်ကိုယူဂန္ဒါအစိုးရကဒေါ်လာ5သန်းကုန်ကျခန့်နှိမ်နင်းတိုက်ဖြတ်သွားဖို့စီစဉ်ထားပါတယ်။ယူဂန္ဒါမှာလွန်ခဲ့တဲ့နှစ်ပေါင်း80ကျော်ကကျိုင်းကောင်ပြဿနာကိုကြီးကြီးမားမားရင်ဆိုင်ခဲ့ရပြီးတော့ကောက်ပဲသီးနှံတွေပျက်စီးဆုံးရှုံးခဲ့ရပူပါတယ်ရှင
်။ဘုတ်ထွန်းနေညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့မတ်မြသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်နာဆင်ကြရပါမယ်။ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့အဖွဲ့စည်းလာတဲ့ရဟတ်ရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြစ်ခတ်ခံခဲ့ရပေမဲ့ထိခိုက်ဒဏ်ရာရသူမရှိခဲ့ပါဘူး။တမရဘက်ကတော့ဒါဟာရခိုင်လက်နက်ကိုင်အဖွဲ့ AA ကပြစ်တာလို့ဆွဆွဲပါတယ်။ဒီအပေါ်မှာ AA ဘက်ကတုံ့ပြန်တာတော့ချက်ချင်းထွက်မလာသေးပါဘူး။ဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဦးဆောင်တဲ့မြန်မာဆိုရဖွဲ့ဝင်လိုက်ပါလာတဲ့တမရရဟတ်ရင်ကိုရခိုင်ပြည်နယ်စစ်တွေကနေဗုဒ္ဓတောင်သွားခရီးစဉ်မှာတနတ်နဲ့ပြစ်ခတ်ခံရတယ်လို့တမရပြောရေးစုခွေရှိသူဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
ဒါဒီနေ့မနေ့ကျွန်တော်တို့ဒေါက်တာဝင်းမြတ်ကြီးကသူကြီးတော်ခီးနေစပါတယ်။အဲဒီနေ့မနေ့ဆယ်နိုင်50ဆယ်နိုင်45လောက်မှာပြစ်ခံတာဖြစ်ပါပြီ။ဖြစ်တယ်ရတယ်ဘူးကြီးတော်ကအသွားဖြစ်တယ်။ထိခိုက်ဒဏ်ရာရရှိမှုမရှိဘူး။ဒါရင်ကတော့ကျွန်တော်1 byte တိုင်းကိုမချက်ထိပါတယ်။အဲဘူးကြီးတော်ကိုအောင်မြင်စွာပြတ်တက်နိုင်ကြပါတယ်။ပြီးတော့သူခီးစစ်တိုင်းနဲ့ဆက်လုပ်ပါတယ်။ပြီးတော့ကျွန်တော်တို့ဘူးကြီးတော်ကလည်းပြန်ထွက်တော့ကြစစ်တွေကိုဒီနေ့ညနေ3:00နာရီမှာပြန်ရောက်ပါဦး။အဲ့ဒီရချင်းချင်းပါ။အားလုံးကြသွားဖို့ဘူးကြီးတော်မောင်းတော့ပဲ။တော့ဘာတကြီးဟိုင်းပဲသွားတာများပါတယ်ဗျ။နောက်ကပြောအဲ့ဒီကလည်းပြစ်ခတ်နေကြပဲအဲ့ဒီမှာဘူးကြီးတောင်းနဲ့မောင်တော်တို့အဲ့ဒီလိုရသေးတောင်းတို့အဲ့လိုသွားနေကြတကြီးဟိုင်းရင်ဟိုရဟင်ကိုတော့အောက်ကနေပြောကြကျွန်တော်ရခိုင်ရွာတွေထဲမှာရှိနေတယ်သူတို့အမှားတန်လည်းကတော့အဲရဟင်ကိုမြင်းမြင်းမြင်းမြင်းတို့ကလမ်းပစ်နေကြ
။ဒီပြစ်ခတ်မှုဖြစ်စဉ်တွင်ရဟင်နဲ့ချက်ထိခိုက်မှုရှိပြီးလူထိခိုက်တန်ရာရရှိမှုတော့မရှိဘူးလို့ဆိုပါတယ်။ဒီပြစ်ခတ်မှုမှာအေးအေးရခိုင်လက်နက်ကန်ဖွဲ့လက်ချက်လို့ပြောပေမဲ့အတိပြုနိုင်ဖို့အေးအေးပြောရေးဆိုခွင့်ရှိသူကို VOA ကနေစ조사ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ဒီကိစ္စမှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဖူးလည်းလိုက်ပါလာတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌနဲ့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့မသိရှိဘူးလို့ဆိုပါတယ်။ဗုဒ္ဓတော်မြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတော့
"သူတို့လီနေလာတယ်တော့ကျွန်တော်တို့သိတယ်"သူတို့ကအဲ့ဒီ high school ကိုတက်မှထားတယ်ဒီ music ဝင်လာတာကတော့ကားနဲ့ဝင်လာတယ်ဒါပေမဲ့သူတို့ရဲ့ဒီအဲ့အောင်မဲ့ဒုက္ခသည်စခန်းတွေကိုတော့ကျွန်တော်တို့ဖိချတာမရှိဘူးခင်ဗျဘလူပါလေးဆိုတာမသိဘူးကျွန်တော်တို့ကိုမဖိတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒီခဲနာလေးကျွန်တော်မရောက်ဘူးခင်ဗျ
ဒ Kauta Wimya Eha, Purida Mong no Tirago, Majakana Twayao Leshi to Dukibi, Twayao Rekaraima, Tamro Yahayingura, Tongu Nibare. See Yetimani Reti Rama, Tamro Yahayi, Pika Kayare and Itana Patalu, Yeteta Mune, Mura Luto Kusile, Uke Mong Laga, Kulu, Tonga Piosu Vare.
Yeta, Yahima, the Teta City in Yahima, Rua, Yahin, so you know, Tipperabic, Timabi, so you know, Bishop Given. The Yahin is a Kavaka Donita, Yakadini Mania.
ยะไคบีเนเนี่ยชิมิเนี่ยปะละวะမျိုးเนี่ยမှာမြန်မာစစ်တပ်နဲ့ยะไคလက်နက်ကင်အီရိုချာဖြစ်ပွားနေတဲ့တိုက်ပွဲတွေမှာစစ်တပ်ဘက်ကရဟယင်ဂျယ်လီယင်တဲ့နဲ့တိုက်ခိုက်နေတာအစင်လူဖြစ်ပွားနေပါတယ်စစ်ရေးတင်းမာနေတဲ့ยะไคบีเนี่ยမှာပြည်တော်စုစစ်ဝန်ကြီးလေယင်ဖြစ်ခတ်ခံရတာဟာပရမဆုံးကျင့်လည်းဖြစ်ပါတယ်မနေ့ကအသိစင်မှာစက်ကိုရက်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ က်မှာမိုင်းခွဲခံရတဲ့ဖြစ်စဉ်တွေဖြစ်ပွားခဲ့ပါတယ်
ဝင်းကြီးဒေါက်တာဝင်းမြတ်အေးနဲ့အဖွဲ့တို့စီးနှင်းလာတဲ့ရဟယင်တိုက်ခိုက်ခံရတဲ့အကြောင်းနိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။ချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်ကမြို့နယ်၃ခုထဲမှာအစိုးရတပ်နဲ့အေးအေးလက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်နေတာ၁၀ရက်ကျော်ကြာလာနေပြီဖြစ်ပြီးအပြင်းထန်ဆက်ပြီးတော့ဖြစ်နေသေးပါပဲ။တိုက်ပွဲရံကနေဘေးလွတ်ရာထွက်ပြေးရသူအရက်သားအရေးအတွက်ပို့ပြီးတော့တိုးလာနေသလိုတိုက်ပွဲအတွင်းပိတ်မိနေတဲ့သူတွေလည်းရှိပါသေးတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ရှင်းပြင်းနေပလောဝတ်မြို့နယ်ကအောက်မီလက်ဝကျေးရွာနီးမှာစိုးရတက်နေတော့ခိုင်တဲ့နကန်အေအဖွေတို့ကြားဖေဖော်ဝါရီလဆိုင်ပိုင်းကစတင်ပြီးမနေ့ကအထိတိုက်ပွဲအပြင်းထန်ဖြစ်ပေါ်နေတယ်လို့အေအဖွေပြောခွင့်ရခိုင်ဒုခကပြောပါတယ
်။အော်ဟုတ်ကဲ့ခင်ဗျာဒီမနေ့ကဖေဖော်ဝါရီလ18ရက်နေ့မှာဒီပလောဝတ်မြို့နယ်မီချောင်းကရာထိုက်ကဒီကျွာကုန်းမှာတို့ဟို73ရက်နေ့မြောက်ဖြစ်တာတိုက်ပွဲကတော့ဆက်ပြီးတော့အရှင်ညစ်တာပေါ့။နော်ဒီ69ရက်ဒီညတကောင်နဲ့18ရက်နေ့ဒီမနေ့နှစ်နာရီကြာမှာဒီကျဲဖိုင်တာနှစ်စီးနဲ့နေပြီးတော့မှာတနားရီကြိုကြအောင်လာရောက်ဘုံကြီးတိုက်ခိုက်ခဲ့တာရှိတယ်။ဟိုပြီးရင်ဒီအဲ့ဒီဂျူအာကုန်းကိုလူဝင်အားလက်နက်အင်အားဒီခေယံမီကြောက်တွေချစ်တင်နိုင်ဖို့ဒီမြန်မာစစ်တပ်ဘက်ကနေနေရာ၄ခုလောက်ကနေပြီးတော့ထိုးပေါက်ဖို့ကြိုးစားနေတာရှိတယ်။အဲ့ဒါကြောင့်မို့လို့အဲ့ဒီဒေသတွင်းတဝိုက်မှာဒီပခိုင်တပ်တို့ဒီဖြတ်တောက်ရေးစစ်ကြောင်းတွေနဲ့နေပြီးတော့မှာဒီမြန်မာစစ်တပ်ရဲ့ဒီစစ်ကူစစ်ကြောင်းတွေကြောင့်မှာတိုက်ပွဲတွေသာတောက်တောက်ပြင်းပြင်းထန်ထန်ဖြစ်နေတာရှိတယ်။
အနေကဖြစ်ပေါ်ခဲ့တဲ့ပလဝမြို့နယ်မီချောင်းတရတိုက်ပွဲအတွင်းမှာအောက်မီလဲဝါကျေးရွာက6တန်းကျောင်းသားတို့လက်နက်ကြီးကြီးထိမှန်ပြီးဆေးရုံတင်ထားရတယ်လို့ပလဝမြို့နယ်စစ်ဘေးရှောင်ကူညီရေးအဖွဲ့ကဦးအောင်ကျော်ထင်ကပြောပါတယ်
။ဒီပလဝရဲ့အနီးဝန်းကျင်မှာလည်းမနေ့ညလည်းဖြစ်တယ်ပြီးတော့ဒီလက်နက်ကြီးတွေအဓိကလက်နက်ကြီးနဲ့ဤဖက်မှုတွေရှိတော့ဒီအောက်မီလဲဝါဒီပလဝရဲ့တပတ်ကန်းပေါ့ပလဝရဲ့တပတ်ကန်းအောက်မီလဲဝါကျေးရွာကဒီကျောင်းသားတယောက်ပေါ့ဟိုကျွန်တော်လည်းအလွတ်မရောက်ဖြစ်နေတယ်ဟိုကအတက်က70လေးလောက်ရှိပြီ6တန်းကျောင်းသားပေါ့ဆိုတော့သူ့ရဲ့ကောင်းပေါ်မှာလက်နေကြီးဟိုကကြီးဆန်းသားပေါ့အဲ့လိုမျိုးထိမှန်တော့အခုဒီဒီသူစိတ်ရောမှာအခုမနေ့ည9နာရီဝန်းကျင်မှာဖြစ်တယ်ပြီးတော့ချက်ချင်းပဲဒီသူစိတ်ရောမှာသူတို့ live ပို့တော့အခုစိတ်ရောမှာရှိနေသေးတယ်သူဟိုဆိုတော့အဲ့လိုမျိုးအနေအထားရှိတယ်
ပလောဝမြို့နယ်ပြင်ရခိုင်မြောက်ပိုင်းကကြောက်တော်အန်နေဘူးတီတော်မြို့နယ်တွင်မှလည်းစိုးရတက်နေရခိုင်နဲ့နဲ့ကန်အေဘွေတို့တိုက်ပွဲအပြင်းထန်ဖြစ်ပေါ်နေတယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်
။နောက်ပြီးလို့ရှိရင်ဒီကြောက်တော်မြို့နယ်ဒီဝဲမကြရွာနဲ့တင်းမရွာအကြားမှာရှိတဲ့ဒီတောင်တန်းမှာနေပဲဟိုဆင်းပြေးနေမြောက်ဖြစ်တာတိုက်ပွဲတွေကတော့ဆက်ပြီးတော့ပြင်းထန်နေတာရှိတယ်။နောက်တနေရာကတော့ဒီဘူးတီတော်မြို့နယ်ဘူးတီတော်မြို့နယ်မန်အောင်ရွာရဲ့အရှင်းမြောက်ဘက်ဒီ1ကီလိုမီတာလောက်ကွာမှာဒီမြမတမတော်ရဲ့ဒီသဲသိမ်းဖို့နှစီမှာပါလာတဲ့ဒီတက်ပြင်းနဲ့ဒီရခိုင်တက်တော်လုံချစစ်ကြောင်းတို့ဒီနာယီဝဲလောက်ကြအောင်ဒီတက်ပြင်းဖြစ်ပေါ်ခဲ့တာရှိတယ်။နောက်ပြီးတော့ဒီသဲသိမ်းဖို့ဒီဲနှစီပေါ်ကလည်းပဲလည်းနဲ့ကြီးတွေနဲ့သူတို့ဒီသက်သနာကြီးတွေနဲ့နေပြီးတော့ပြစ်ခတ်တာတွေရှိပြီပေါ့နော်ဒီ10မိနစ်ကြာပြီးရဟရဲ့နှစီနဲ့လာရောက်ပြစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်။ဟိုနောက်တက်ပြင်းဖြစ်တဲ့နေရာကတော့ဒီအမ်းမျိုးနေလေးရင်ကျွန်းရွာရဲ့အနောက်တောင်ဘက်10ကီလိုမီတာခွဲလောက်မှာဒီနှစ်ဖက်အပြန်အလှန်ထိုးစစ်တွေနဲ့နေပြီးတော့၃နာရီလောက်တိုက်ပွဲပြင်းထန်ဖြစ်တာရှိတယ်။တို့ဒီမနေ့ကတိုက်ပွဲတွေအတင်းမှာဟိုရန်သူဘက်ကဒီကျွန်တော်တို့မြင်းမြင်ဟိုတွေ့တာကတော့ချဆုံးတာ၅ဦးရှိတယ်။တို့ဒီနေ့ကတိုက်ပွဲစဉ်တစ်ချောင်းမှာကျွန်တော်တို့ရခိုင်တပ်တော်ဘက်ကလည်းအာရခဖြစ်ပြီးလို့ဒီချဆုံးခဲ့တာရှိ
တယ်။ဒါအပြင်ကြောက်တော်နေပလောက်ဝကိုပြေးဆင်းနေတဲ့ရေလန်းခီးကိုပိတ်ထားတာကြောင့်ကြောက်တော်မြို့နယ်မှာရန်ကုန်ကနေပြန်လာတဲ့ပလောက်ဝဒေသခံ200နီးပါးပိတ်မိနေတယ်လို့ရှင်းပြနေဆိုရဖွေပြောခွင့်ရစေဝင်သားရေးဝန်ကြီးဦးစိုးထက်ကပြောပါတယ်
ဟုတ်လို့ဒီလာစားငါရဲ့နေတဲ့ပွဲနောက်ပိုင်းဆက်တက်ကြည့်ရတော့ဟိုဆက်လီအတက်ဆင်းကိုနည်းနည်းဟ ဟိုပပိတ်ဆို့တာတွေဖြစ်တာပေါ့နော်ဟိုတားတာဒီမတက်ခိုင်းတာတွေအဲ့လိုလေးဖြစ်တော့အခုကျွန်တော်တို့ကြောက်တော့မှာတက်လေ80 70လောက်ဟိုတက်လို့မရဘဲနဲ့အဲ့လိုလေးဖြစ်နေတယ်နော်လူကလည်းဟိုရန်ကုန်ဘက်ကနေဒီဘက်ဘလောက်ဖို့ပြန်မယ်လူတွေလည်းကြောက်တော့မှာနေမယ်လူ150 200လောက်အဲ့လိုလေးတောင်းတင်နေတယ်အဲ့လိုဆက်လေးတက်လို့မရဟိုတနေ့ဆက်လေးတစ်စီးတက်တော့လို့ဟိုဘက်ကဟိုပြစ်ခတ်တာတွေလောက်တော့ဆက်လေးကပြန်လှည့်သွားတယ်အဲ့လိုအမှားတော့သူတက်နေအေးနဲ့သူ့အတူတိုက်ပွဲဖြစ်တာတော့လေမတက်နိုင်ဘူးပေါ့နော်ဒါပေမဲ့ပြည်သူလူထုသွားတဲ့ဒီရေလမ်းကြောင်းကြီးကတော့ဘာမှအတားရှိမရှိဒါကြီးတော့ဟိုနှစ်ဖက်လုံးကနေလှုပ်ပေးဖို့ကောင်းတယ
်ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလာဝဘက်မှာတိုက်ပွဲတွေပြင်းထန်နေတာနဲ့ပတ်သက်ပြီးတက်မတော်ဘက်ကပြောခွင့်ရသူတွေကိုဝီရော်ရေကဆက်တွေ့ဖြစ်ပေမဲ့လည်းအကြောင်းတစုံတရာမရရှိခဲ့တာလည်းဖြစ်ပါတယ်
အေးရခိုင်လက်နက်ကိုင်ဖွဲ့နဲ့အစိုးရတပ်ကြားဖြစ်နေတဲ့တိုက်ပွဲတွေအခြေအနေကို VOE သတင်းတောက်ကိုသက်နိုင်ကတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်ဘက်ကတိုက်ပွဲတွေသတင်းဒီမှာပဲရနာပါရစေ။အခုအပြစ်ရရေးနဲ့ငင်းချမ်းရေးဆွနှွေးကြဖို့အလားအလာဘက်ကိုလည်းအလှည့်ပေးကြပါတယ်။နှစ်ဖက်အပြစ်ခတ်ရစဲရေးပိုးပြီးခိုင်မာအောင်လှုပ်ဆောင်ဖို့အတွက် NCA စာချုပ်ထဲကသက်ဆိုင်ရာခန့်တွေကိုဆွနှွေးသွားရေးတပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ကြားသဘောတူညီချက်ရတယ်လို့ KNU ခေါင်းဆောင်တဦးကပြောပါတယ်။နှစ်ဖက်ကြားစီးရေးတင်းမာစေတဲ့လမ်းဖောက်လုပ်ရေးကိစ္စလည်းဆွနှွေးတဲ့အထက်မှာပါဝင်ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့လပိုင်းတွေကစတင်ပြီးတမရော်နဲ့ကရင်မျိုးသားအစည်းအရုံး KNU အကြားမှာ CA တင်မမှုတွေရှိခဲ့တဲ့နောက်ဒီလ19ရက်နေ့မှာတော့ဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့တမရော်ညှိနှိုင်းရေးအဖွဲ့နဲ့ KNU ဒုဥက္ကဋ္ဌဦးဆောင်တဲ့အစိမ့်မြင့်ကိုယ်စားလှယ်အဖွဲ့တို့နေပြည်တော်မှာဆွေးနွေးကြတာဖြစ်ပါတယ်ဆွေးနွေးပွဲမှာအဓိကဆွေးနွေးတာတွေကိုတော့ KNU ဒုဥက္ကဋ္ဌဘဒိုစောခွဲထူးဝင်းကအခုလိုပြောပါတယ
်အဓိကကတော့အပြစ်ခံရစေခိုင်မာအောင်အပြစ်ခံရစေဆိုင်ရန်ကိစ္စပေါ်တော့ဒီခိုင်မာဆိုင်ရမယ့်အမိုင်းဒီအန်စင်မပါတဲ့အခန်းသုံးခုအခန်းလေးတဲ့ကိစ္စတွေကိုကျွန်တော်တို့စတင်ရှင်းလင်းဖို့အတွက်ကျွန်တော်တို့တစ်ဖက်ကသဘောတူတဲ့သဘောပေါ်တော့ဒါကိုလိုပုံစံနဲ့ရှင်းလင်းမယ်။အရှင်းပြေတယ်လို့ပြောလို့ရပါတယ်ဒီတမတော်တဲ့ဒီနေ့ရှင်းလင်းပွဲကတော့
ပြီးခဲ့တဲ့လကုံပိုင်းကတော့ KNU ကမိုင်းဆွဲတိုက်ခိုက်တာကြောင့်တရင်မှုတူးကြဆုံးခဲ့ကြောင်းတက်မတော်ကသတင်းထုတ်ပြန်ခဲ့တယ်လို့ဒီလအတွင်းတက်မတော်ကကြေးရွာတချို့ကိုလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ရွာသား300လောက်တောတောင်တွေမှာပုန်းရှောင်နေရကြောင်း KNU ဘက်ကသတင်းထုတ်ပြန်တာတွေရှိခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တော့အသေးစိတ်ဆွေးနွေးတာမရှိကြောင်းနဲ့တက်မတော်ဘက်ကလမ်းဖောက်ရေးကိစ္စကိုထည့်သွင်းဆွေးနွေးခဲ့ကြောင်းဘဒူစောကွယ်ထူးဝင်းကဆက်ပြောပါတယ်။
ကျွန်တော်တို့ဖြစ်ခဲ့တာတွေတော့ပြက်ခဲ့ပြီပေါ့နော်ဒီကိစ္စကတော့အသေးစားကိုဆွေးနွေးဘူးအနာဂတ်မှာအရှိန်လာမယ့်ကိစ္စမှာဒီလိုမဖြစ်ရည်အတွက်ဆွေးနွေးဖြစ်တယ်နောက်တစ်ခုကလည်းတပ်မတော်ကလည်းလမ်းဒီရိတ်ခတ်ဖို့တဲ့လမ်းဖောက်လို့ကိစ္စကတော့ကျွန်တော်ဆွေးနွေးဖြစ်တယ်ကျွန်တော်တို့ဘက်ကလည်းအနေထားတစ်ခုအရဆိုကြတာပြည်သူတို့ရဲ့ယုံကြည်မှုနားနေတဲ့အချိန်နောက်ပြီးဆွေးနွေးထိတ်လန့်မှုရှိတဲ့အချိန်မှာတော့မပြုလုပ်သေးဘူးအတူတူလည်းပဲချစ်သမလူအားတွေရဲ့ခေါ်တဲ့လူတို့နောက်ပြီးတော့မြင်းနဲ့ဖို့ဖို့အတွက်တော့ဟောတာကျွန်တော်တို့အဆူပြုခဲ့တယ်အဲဒီကိစ္စတော့သဘောတူတယ်
ကင်မရာဘက်ကရိတ်ခါကိုမြင်းနဲ့ပို့ဖို့အခက်အခဲရှိကြောင်းနဲ့လမ်းဖောက်လုပ်တာဟာစစ်စင်ရေးအတွက်မရည်ရွယ်ကြောင်းထပ်မံဆွေးနွေးရမှာတော့ KNU ဘက်ကကင်မရာရဲ့ဆွေးနွေးချက်ကိုအထက်ကိုတင်ပြရမှာဖြစ်တယ်လို့လူထုသဘောထားရယူပြီးတဲ့နောက်ထပ်မံဆွေးနွေးသွားဖို့အကြောင်းပြန်ခဲ့တယ်လို့လည်းပြောပါတယ်တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးအသေးစိတ်မသိရသေးကြောင်း VOA ကိုပြောဆိုပါတယ်
။ဒီနေ့မှာဆွေးနွေးချက်ကသိပါတယ်။ဆွေးနွေးပွဲအသေးစိတ်ကတော့သိပြီးကြားဆွေးနွေးမှာအကြောင်းအရာဒီတော့ကျွန်တော်တို့ပြီးတယ်။ NCA ပြစ်ခတ်ရဆေးရေးဆိုင်ရာသဘောတူညီချက်လိုက်နာမှုအားကစီရတဲ့အကောင့်ထဲပေါ်ပြီးဆက်လက်ဆွေးနွေးရမယ်ကိစ္စတွေနောက်ရလက်တော်အဖြေရှင်းရလိုအပ်တဲ့ကိစ္စတွေဆွေးနွေးမယ်ဆိုတော့ကျွန်တော်သိရပါတယ်။
ဒီလ16ရက်နေ့ကလည်းရန်ကုန်မြို့မှာ NCA စာချုပ်ပါအခန်း3အခန်း4စတာတွေကိုအစိုးရကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်ထိုးတိုင်းရင်းသားအဖွဲ့တွေကြားမှာဆွေးနွေးခဲ့တာရှိပေမဲ့ဒေတာတွင်းလိုအပ်ချက်အရ KNU ကကျမ်းမော်နဲ့ထပ်မံဆွေးနွေးတာဖြစ်ကြောင်းဘဒိုစောကွယ်ထူးဝင်းကပြောပါတယ်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းကလည်းတမ်ဘရွန်ညှိနှိုင်းရေးအဖွဲ့နဲ့ KNU ဒုဥက္ကဋ္ဌခေါင်းဆောင်နဲ့အဖွဲ့တို့ဟာနေပြည်တော်မှာဆွေးနွေးခဲ့တယ်လို့အဲ့ဒီနောက်ပိုင်းမှာတောင်ပိုင်းတိုင်းတိုင်းမှုနဲ့ KNU စစ်ဘက်ခေါင်းဆောင်တွေဟာရိခါပို့ဆောင်ရေးနဲ့လမ်းဖောက်လို့ရေးကိစ္စတွေကိုပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့မှာဆွေးနွေးခဲ့ပါတယ်
ကရင်မြို့သားစီယံ KNU နဲ့အစိုးရတပ်တို့ကြားတနိုင်ငံလုံးအပြစ်ရရေးဆိုင်ရာသဘောတူစာချုပ်ထဲကအချက်တချို့ကိုဆွေးနွေးကြမယ်အကြောင်းကိုမိုးစောစုံစမ်းတင်ပြသွားတာပါရှင်။အခု EU ရဲ့ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆူရှင်တွေဘယ်သူတွေဖြစ်မလဲဆိုတာပြောပြပေးပါဦးမယ်။ဥရောပသမဂ္ဂ EU မြန်မာနိုင်ငံအတွက်၄ချိန်မြောက်ပေးအပ်တဲ့ Schuman Award ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆုကိုမြန်မာနိုင်ငံကငြိမ်းချမ်းရေးတရားမျှတရေးနဲ့လူခွင့်ရေးအတွက်ကြိုးပမ်းနေကြတဲ့လွေပိုးငယ်တောင်တို့မျိုးဆက်အဖွဲ့နဲ့ရှင့်နေဦးကြည်မြင့်တို့ရသွားပါတယ်။စုပေးပွဲကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံအတွက်၄ချိန်မြောက်ဖြစ်တဲ့ရှူမန်လူအခွင့်ရေးနဲ့ငြိမ်းချမ်းရေးစုပေးအပွဲအခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာ EU တန်မတ်ကြီးနေအိမ်မှာဖေဖော်ဝါရီလ19ရက်နေ့ညနေပိုင်းကကျင်းပခဲ့တာပါ။မြန်မာနိုင်ငံရဲ့ခေတ်အခြေအနေပြည်သူတွေလက်တွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့လက်ရှိနိုင်ငံရေးငြိမ်းချမ်းရေးစီးပွားရေးလူမှုရေးအခင်းအကျင်းတွေကိုတန်ကြပ်ထိုးခဲ့လို့ထောင်ကျခံခဲ့ရတဲ့ចောင်းသားအဖွဲ့တွေဖြစ်တဲ့ဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့အမျိုးသမီးနဲ့လူခွင့်ရေးလှုပ်ရှားနေတဲ့တအန်းတိုင်းရင်သူလွေပိုးငယ်နဲ့လူနည်းစုအခွင့်အရေးတွေကိုတောင်းဆိုပေးနေတဲ့ရှေ့နေဦးကြီးမြင့်တို့ကိုဒီနှစ်အတွက်ဆုချီးမြှင့်ခဲ့တာဖြစ်ပါတယ်။ဆုရတဲ့ဒေါင်းတို့မျိုးဆက်အဖွဲ့ဟာတက်မတော်ဂုံတိတ်ခါညှိုးစေတဲ့အတုံးတွေနဲ့တန်ကျပ်ထိုးခဲ့တဲ့ဆိုပြီးတက်မတော်ဘက်ကအမှုရှိမှုနဲ့တရားစွဲဆိုခံခဲ့ရတာပါ။အမှုအလုံးအတွက်တရားရင်ဆိုင်တာမပြီးသေးပေမဲ့သူတို့အဖွဲ့ကကြောင်းသားကောင်းဆောင်အချို့ဟာအခုချိန်မှာတော့ရင်ဆိုင်ပြီးတဲ့အချို့အမှုတွေအတွက်ပြစ်ဒဏ်ကျခံနေရပါတယ်။လူနည်းစုအခွင့်အရေးတွေကိုတောင်းဆိုပေးတဲ့အတွက်ဆုရခဲ့တဲ့ရှေ့နေကြီးဦးကြည်မြင့်ကတော့ဒီဇယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်းနိုင်သရွေ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်စံနှုန်းကတော့ကျဆင်းနေဦးမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်။လူခွင့်ရင်းနဲ့ပတ်သက်လို့တိုးတက်မှုကတော့တိတ်မြင်သာထင်သာမရှိဘူး။2010မှာ2008ဖွဲ့စည်းပုံနဲ့စစ်စိုးရတပိုင်းအရသာတပိုင်းပြန်ရတယ်အဲ့အချိန်မှာနည်းနည်းလေးသက်သာခွင့်ရလာတယ်နည်းနည်းလေးတိုးတက်လာတယ်အခုဒုံရင်းမဟုတ်တော့မှပဲပြန်ကျနေတဲ့အနေအထားတွေ့ရတယ်အဲ့အတွက်တော့မလို့ဆရာတို့ကဆက်လက်ပြီးတော့လူခွင့်ရင်းနဲ့ပတ်သက်လို့ကြိုးပမ်းအားထုတ်နေရအောင်မယ်ဆိုတာဆရာတို့ပြောချင်ပါတယ
်စုချင်းမြင့်ခံရသူတအူးဖြစ်တဲ့အမျိုးသမီးနဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူလွေပုံငယ်ကတော့တိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေအခွင့်အရေးကဆုံးရှုံးနေစေဖြစ်တယ်လို့စစ်ပွဲရဲ့တစားကန်လက်နဲ့အဖြစ်အတုံးချတာခံနေရပေမဲ့ဒါကိုအစိုးရဘက်ကလက်ပိုက်ကြည့်နေတယ်လို့ဝေဖန်လိုက်ပါတယ
်။သမီးကအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မို့သူ့ခန္ဓာကိုယ်ရဲ့ရုပ်ပိုင်းကိုဟိုမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေခံစားနေရတဲ့ဟာကိုကျွန်တော်တို့တွေ့ရတယ်။သူတို့ကဒီတိုက်ပွဲမှာဟိုစစ်ပွဲရဲ့လက်နက်တစ်ခုအဖြစ်အသုံးပြုခံနေရတဲ့ဟာကိုတွေ့ရတယ်။ဒါပေမဲ့ယနေ့အချိန်ထိဒီဟာကိုလုံးဝတာဝန်ယူပြီးတော့မှဖြေရှင်းတဲ့ဟာမျိုးကကျွန်တော်တို့မြန်မာနိုင်ငံအစိုးရအခုချိန်ထိမလုပ်နိုင်သေးဘူးပေါ့နော်။အဲ့ဒါအရန်ဝန်းနေဆရာကောင်းပါတယ
်။လူမှုအတိုင်းဝိုင်းထဲမှာအပြုသဘောအပြောင်းလဲတွေကိုလုပ်တဲ့သူဒီမိုကရေစီတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးနဲ့လူ့အခွင့်အရေးမြင့်တင်ဖို့ကိုစွန့်စွန့်တမန်လုပ်တဲ့နိုင်ငံသားတွေကိုအတိမတ်ပြုကပေးတဲ့ဒီစုကို2019ခုနှစ်ကစပြီးပေးအပ်ခဲ့တာပါမြန်မာနိုင်ငံဆိုင်ရာ EU တမန်ကြီး Christian Smith ကတော့ EU အနေနဲ့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးအပြောင်းလဲအတွက်ဆက်လက်ထောက်ခံပံ့ပိုးသွားမှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
် And we stand here in full solidarity with Myanmar in your own efforts to build a union.
ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုတည်ထောင်နိုင်ဖို့ကိုနီးကိုဟန်ကိုခွန်အားနဲ့ညီညွတ်တဲ့ပြည်တော်စုတစ်ခုကိုပေါ်ဆောင်နေတဲ့မြန်မာနိုင်ငံနဲ့တူရပ်တည်သွားပါမယ်။လက်ရှိခြေအနေမှာဒီမိုကရေစီနဲ့လူ့အခွင့်အရေးတာဝန်ကြီးများတောင်းဆိုတာတွေကိုပြည်ပနိုင်ငံဆွတ်ဖက်တဲ့အရာလာတစ်ခုကိုလိုနီလက်သစ်ဝါဒဆိုပြီးမြန်မာနိုင်ငံရဲ့လူညိုရေးချင်းချောက်မှုပေါ်မှာအထင်မှားအောင်ပုံဖြတ်ပြောနေတာတွေကိုတွေ့နေရပါတယ်။မြန်မာနိုင်ငံချုပ်ချာအာဏာကိုအားနည်းစေတဲ့ပြည်ပရန်ကာကွယ်မယ်ဆိုတဲ့မြေယာတဲ့ကြွေးကြော်တမ်းတွေတွေ့ပြီးရန်ကုန်မြို့မှာဆန္ဒပြတာတွေတွေ့ရပါတယ်။ဒါကဝမ်းနည်းဖို့ကောင်းပါတယ်။
အခုဆိုရင်မြန်မာနိုင်ငံမှာဒီစုရသူ12ဦးရှိသွားပြီဖြစ်ပါတယ်။ဒီနှစ်မှာထူးခြားတာကတော့လူတဦးချင်းမဟုတ်တဲ့အဖွဲ့လိုက်အတွက်ပထမအဆုံးစုပေးခဲ့တာဖြစ်ပါတယ်ရှင်
။ Human Award ငင်းချရဲနဲ့လူခွင့်ရေးစုရသူတွေအကြောင်းမိခပြောပြသွားတာပါရှင်။ကျမတို့ VOA ကိုဝေဖန်ကြံပေးစာတွေပေးပို့လိုတဲ့နားဆင်လိုတဲ့တည်ထရှင်တွေတောင်းယူလိုတဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ် 899ကိုဆက်သွယ်နိုင်သလို email လိပ်စာ burmese@voanews.com ကိုလည်းပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ19ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဝင်းမခန့်ရဲကြတဲ့စာတင်ကြောင်းပြစ်ခတ်မှုဆိုတဲ့ခေါင်းစဉ်နဲ့ဥကျော်စံတာရဲ့မြမအရေးသုံးသပ်ချက်နဲ့အတူလူမှုကျန်းမာရေးအစီအစဉ်မှာနားဆင်ကြရမှာက
မြတိယောဂါမဆိုသူယောဂါရဲ့တဘာဝလူတွေရဲ့ခန္ဓာရင်အားပတ်ဝန်းကျင်ဒီသုံးခုလုံးပေါ်မှာအမြဲတမ်း
လူတိုင်းစိုးရိမ်နေကြတဲ့ဝူဟန်တုတ်ကွေးအကြောင်းသတိထားတဲ့သားလေးတွေကိုကျန်းမာရေးပညာရှင်တွေပြောပြပေးထားတာကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အားကစားသတင်းလွှာကိုလည်းနှาศင်ကြရမှာပါရှင်။အခုအရင်ဆုံးမြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားပါမယ်။ရခိုင်ပြည်နယ်ဘူးသီးတော်မြို့နယ်ခမွေးချောင်းကျေးရွာမူလွန်စာတင်ကျောင်းကိုလက်နက်ကြီးထိမှန်ပြီးကျောင်းသားလေးတွေတံရရခဲ့တဲ့ဖြစ်ရပ်မှာအဲ့ဒီနေရာမှာတိုက်ပွဲဖြစ်နေတဲ့နှစ်ဖက်စလုံးကသူတို့လက်ချက်မဟုတ်ကြောင်းညင်းကြပါတယ်။တာဝန်ရှိတဲ့အာဏာပိုင်တွေဘက်ကလည်းဘသူလက်ချက်ဆိုတာစုံစမ်းဖော်ထုတ်ဖို့ကြိုးပမ်းမှုမရှိသေးပါဘူး။တစ်ချိန်တည်းမှာပဲအဲ့ဒီဒေသမှာအင်တာနက်ဆက်သွယ်ရေးလိုင်းတွေပိတ်လိုက်တော့နောက်အလားတူကိစ္စများဖြစ်လာခဲ့ရင်ပြည်သူလူထုသိရှိခွင့်တောင်ရနိုင်ပါဦးမလားဒီကိစ္စနဲ့ပတ်သက်ပြီးတော့ရန်ပြဲမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေနဲ့ဥကျော်စံတာတို့ဆွေးနွေးသုံးသပ်ကြရမှာဒေါ်ထုမေကအခုလိုစပြီးတော့ပြောပါဗျာကျောင်းရ
လက်ပတ်သက်ပြီးတော့ကျွန်တော်တို့လေးလတစ်လောက်ဆိုလို့ရှိရင်တော့ဆက်တင်နဲ့ကျောင်းပေါ်မှာလက်နေကြီးတွေကြားရောက်တယ်ကလေး20တဦးထံရရရှိတယ်အဒီပေါ်မှာနေပြီးတော့အခန်းကြီးမှာအခုလောလောဆယ်တိုက်ပွဲဖြစ်ပေါ်နေကြတဲ့မြန်မာတပ်မတော်ရောရခိုင်တပ်တော်ရောနှစ်ဖက်စလုံးကနေပြီးတော့အင်းချုံနေတာနဲ့ပတ်သက်ပြီးတော့ကျမတို့ကတော့အမြဲတမ်းစိတ်နှောင့်ဖြစ်နေရရှင်။ဒါမဖြစ်တဲ့ကိစ္စတွေလို့ပဲကျမယူဆပါရရှင်
။ဆိုတော့ဘယ်ဘက်ကမှတောင်းမယူဘော်ဒီဟာသူတို့လက်ချက်ဆိုတာကိုဆိုတော့ဒီဖြစ်ပွားတဲ့နေရာကိုသက်ဆိုင်ရာတောင်းစီပုဂ္ဂိုလ်တွေကတော့စုံစမ်းစစ်ဆေးပြီးတော့အမှန်တရားဖော်ထုတ်ဖို့ကြိုးပမ်းတဲ့အထုမှုကအနာပိုင်းဒီဘက်ကသုံးပြရှိပါသလား။
ဒါရီလလဆက်ချီတော့ကျမတို့လည်းမတွေ့ရှိရသေးပါဘူး။ဒီမတိုင်ခဲ့ပြောင်းစိုးရတော့မှာကျမဒီပဋိပက္ခဖြစ်တဲ့ဒေတာမှာသူတို့ဖြစ်နေဖြစ်ပေါ်နေတဲ့ဒေတာတွေကကလေးတွေဆွေရည်တွေကိုကာကွယ်ပေးဖို့အတွက်ပြောင်းစိုးရတော့မှာအရေးကြီးဆိုတော့တင်သွင်းခဲ့ပါတယ်။ဒါပေမဲ့ပြောင်းစိုးရတော့ကတော့အရေးကြီးအဆိုကိုရရူးအဆိုကိုရပေးချပြီးတော့မေတ္တာနှစ်ပုံကိုကြောင်းပါတယ်။မေတ္တာနှစ်ပုံကလည်းဒါကိုဥပဒေမျိုးစုံနဲ့မညီပါဘူးဆိုတော့အကြောင်းပြချက်ကကနနာပြပြချက်ကမရှိခဲ့တဲ့ဒီအဆိုကိုပြောပါတယ်။အခုလက်ရှိအချိန်ထိတော့နေပြီးတော့ကျမတို့လွတ်တော်ကိုယ်စားလှယ်တွေဒီလိုမျိုးမဖြစ်ပေါ်ဘူးဖြစ်ပေါ်ခဲ့တဲ့အရာတွေပေါ်မှာလည်းတက်ဆိုင်ရာကသူတစ်ဖြစ်နေပြီးတော့အစိုးရကဒါတွေကိုစောင့်ကြည့်ဖို့လေ့လာဖို့တားဆီးဖို့ဒါတွေကိုကျွန်တော်တို့အကြိမ်ကြိမ်နေပြီးတော့ကြာတော်တော်ဘက်မှာပြောဆိုနေတဲ့ယနေ့ချင်းဒီတက်ွယ်ဆင်ဖြစ်ပါတယ်အခုဒီဟာဒီမှာအရေးကြီးဆိုတင်မိတဲ့နောက်ပိုင်းမှာလည်းအခုလိုမျိုးဒီစတင်တဲ့ဟာကလေးတွေစီကိုလည်းလည်းကြီးငယ်တွေကြာတာနဲ့ပတ်သက်ပြီးတော့ယနေ့ချင်းဒီကျောင်းသားတွေနဲ့တက်ဆိုင်တဲ့ပြည်ညာရေးဝန်ကြီးဌာနအခုကဒီကောင်ကြီးဒီလေးအပါအဝင်နိုင်ငံတော်မှာရှိတဲ့အစီအစဉ်များနဲ့နိုင်ငံတော်မှာရှိတဲ့အစိုးရဘက်ကတစုံတရာဝန်ထမ်းကြောင်းဒါကိုလေ့လာဆောင်ရမယ်ဆိုတဲ့အရာကိုစိတ်ဝင်စားပုံတော့မရဘူးရှင်
။ဒီနေရာမှာကျွန်တော်မေ့ချင်တာကဒီလွှတ်တော်ကိုတစ်ချိန်လုံးကလက်ညှိုးထောင်ခေါင်းကြီးပဲ rubber stamp parliament ပဲဆိုတဲ့သဘောမျိုးလူတွေပြောပြပါတယ်ဆိုတော့အဲ့ဒီတုန်းကဒီမကဘူးအခု NLD အစိုးရတက်လာပြီးရဲ့နောက်ပိုင်းလွှတ်တော်တောင်မှပဲဒါကိုဆွေးနွေးပိုင်ခွင့်မရဘူးဆိုရင်လွှတ်တော်ရဲ့အခန့်ကဏ္ဍဘလောက်အရေးပါသလဲလူမှုအကျိုးစီးပွားပြည်သူအကျိုးစီးပွားအမှန်တကယ်ဘလောက်ယက်တီဖော်ဆောင်နိုင်ကြလဲဆိုတာသိမေခွန်ထုတ်စရာဖြစ်နေတယ်လို့ပြောမှာပါဒေါက်တာမင
်းအာဟုတ်ကဲ့ပါရှင်ကျွန်တော်တို့ဒီလိုပဲတစ်ချက်ချပြောလို့ရပါတယ်ရှင်ဒါဖြစ်လို့လဲဆိုတော့ဥပမာအချင်းကျွန်တော်မြေပေါ်လွှတ်တော်မှာနေပြီးတော့မြောက်ဦး ဒီ welfare day ဆိုမှစစ်မဲ့မဖြစ်ပွားဖို့လေဒီမှာအဆိုတင်ခဲ့ပါတယ်ဒီအဆိုမှဒီမှာစစ်မဲ့ဆုံးဆိုတဲ့ဩဟာရကိုသုံးလိုက်ခြင်းအပြင်ဒီမှာနိုင်ငံရဲ့ဖွဲ့စည်းပုံခြေလှမ်းဥပဒေမှာစစ်မဲ့ဆုံးဆိုတဲ့ဥပဒေမရှိတဲ့အတွက်ကြောင့်မလို့ဒီဆိုတင်လို့မရပါဘူးဆိုပြီးတော့လွတ်တော်ဥက္ကဋ္ဌကပြက်ပြက်တပ်တပ်ညှိစခဲ့တာလည်းရှိပါတယ်ဒီစကလုံးတွေကိုလည်းပြစ်တင်ပြောင်းလဲပြီးတော့မှကျွန်တော်ရိုးရိုးအဆိုတင်ထားတာအခုထက်တိဥပ္ပခါကူကျင်ခံရပါတယ်ဒါကြောင့်မလို့လွတ်တော်ဒီဘလောက်ထိလွတ်လပ်နေတယ်လဲဘလောက်ထိပြီးချဖြစ်နေတယ်လဲဆိုတဲ့အရာကိုကျွန်တော်တို့အကြည့်ကြတာသိရင်မကင်ရှိမိပါတယ်ဒါတွေကိုပြန်ပြီးတော့ review လုပ်ဖို့လေ့လာသုံးသပ်ဖို့လိုအပ်နေတဲ့အခြေအနေတွေကရောက်ရှိနေပါပြီ
Separation of powers လို့ခေါ်ရပါတယ်အနာသူငယ်ဟာတခုတခုလွှမ်းမှုမှုစီရအောင်ဆိုတာမြန်မာနိုင်ငံဖွဲ့စည်းပုံနဲ့မှာတော့အဆုံးနှုံးတော့ရှိတယ်လို့ထင်ပါတယ်သို့တော်လည်းပဲဖွဲ့စည်းပုံမှာ25ရာခိုင်နှုန်းဟာတက်မတော်ကူစလေတွေပါနေတယ်ဆိုတော့အဆုံးဖြတ်လုပ်တဲ့နေရာမှာသူတို့ပယ်ချနိုင်တဲ့ပိုင်းတော့ရှိမှာပေါ့လေသို့တော်လည်းပဲအခုခါမှာအဆုံးဖြတ်လုပ်ဖို့နေနေတာဒါကိုအဆိုတင်ဆွေးနွေးဖို့တော့မှပယ်ချနေတယ်ဆိုတာဟာအဲ့ဒီပယ်ချတယ်မပယ်ချဘူးဆိုတဲ့ကိစ္စမှာတော့တက်မတော်ရဲ့အဆုံးဖြတ်ဩဇာတစုံတရားမပါဘူးလို့ထင်ရတာပဲခင်ဗျာ။ဘာဖြစ်လို့လွတ်တော်အားတော်ကိုလက်မခံရသလဲဆိုတာများစဉ်းစားမိပါလား
။လွတ်တော်မှာဆောင်ရွက်တဲ့ကိစ္စတွေမှာအကြီးအကဲတာဝန်ရှိတာကနေပြီးလွတ်တော်ဥပဒေ new ဥပဒေမှာလွတ်တော်ဥက္ကဋ္ဌပဲတာဝန်ရှိပါတယ်။ဒီလွတ်တော်ဥက္ကဋ္ဌကိုစောင့်မနိုင်တာဆိုလို့ရှိရင်တော့ဒါပါတီဖြစ်နိုင်ပါတယ်။ဒီပေါ်မှာနေပြီးတော့ဒီအဖို့တရားကိုတင်သွင်းတာကိုပြချတာလို့ဆွေးနွေးဆွေးမပြူတာလို့ကနေပြီးတော့ဒါတက်မတော်ဆက်ငံလာတဲ့တော့မဆိုင်ဘူးလို့စိတ်ကြည့်ပုံနဲ့လည်းမဆိုင်ပါဘူး။ကလေးရှိနေပြီးတော့အနာရပါတီရဲ့နိုင်ငံရေးအစိတ်ဆန္ဒနေပြီးတက်ဆိုင်ပါတယ
်။
ဒါကြောင့်မလို့အစိုးရရဲ့ကိုပယ်ချတယ်ဆိုတာဒီတက်မတော်ကိုယ်စားလှယ်နဲ့မဆိုင်ဘူး ruling party နဲ့အတိအကျဆိုင်ပါတယ်။သူတို့ဘာလို့စိုးရိမ်မှန်းတော့မသိဘူး။စိုးရိမ်စိတ်တွေပုံများနေတယ
်။
ဒါကြောင့်မလို့ပြည်သူတွေကလက်တော်ကိုယ်စားလှယ်ဆိုမေးခွန်းထုတ်လာကြတယ
်။ဟုတ်ကဲ့။အဲ့တော့သူတို့ဘာလို့စိုးရိမ်နေမှန်းမသိဘူး ruling party ကလို့ဆိုတော့ကျွန်တော်သူတို့ကိုယ်စားစိုးရိမ်ပေးကြည့်ချင်တယ်ပေါ့လေ။တက်မတော်နဲ့အမျိုးသားပြန်လေရင်ကြားစီဟာသိအကြီးကြီးနေတဲ့ဆိုတဲ့အတွက်ကြောင့်သူတို့ညဉ့်ညင်မဲ့ကိစ္စကိုမပြောရဲဘူးလို့များသူတို့ဘက်ကလိုက်လျှောတွေးကြည့်လို့ရမလားခင်ဗျာခတ်တူတူလေးတန်ပြောပါအောင
်ဒီလိုနဲ့ဖြစ်နိုင်တာလို့ရှင်ဒါကြောင့်မို့ဆိုလို့ရှင်အကယ်လို့ဒါနေပြီးတော့ဒီလက်ရှိအနာရပါတီအနေနဲ့အဲဒီတက်မတော်နဲ့ကိုနေပြီးတော့မြို့သားညင်ကြားစိတ်ကြီးကိုဆောင်ရွက်နေတဲ့ဆုံးလို့ရှိရင်ဒီချိန်မှာတိုင်းတော်တစ်ခုထိခီးပေါ့ရမှာဖြစ်ပါတယ်ဒီချိန်လေးကိုလည်းကျွန်တော်တို့မမြင်ပါဘူးအခုမှပေးရမယ်ဆိုလို့ရှိရင်ဒီတော်စုမြတ်တော်မှာနေပြီးတော့ဆက်ကြည့်ပုံကိုရှင်းလင်းကြတဲ့အခါမှာတက်ဖက်ကကန့်ကွက်တာရှိတယ်လို့ NLD ဘက်ကကန့်ကွက်တာလည်းရှိပါတယ်ဒီချင်းလေးကိုကြည့်နေခြင်းအပြင်အပေါ်မှာဖြစ်တဲ့ဖြစ်ခေါင်းဆောင်များဟာဘာမှနှိမ့်နိုင်သမှုမရှိတယ်လို့ဒီမှာအပြင်းပြင်းလန်းလန်းအငင်းပွားနေတာကိုတိုင်းရင်းသားတွေကလက်ပတ်ကြည့်နေရတဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မလို့ဒါတက်မတော်ကတဆုံးတရားညင်းနေမှာအခုကမြန်မာနိုင်ငံစေးကိုတောင်းပြပေါ်ခြင်းတာဒါတွေကိုဖြစ်နေဘူးလို့ကျမတို့သုံးသပ်ပါတယ
်နောက်တစ်ခုပြန်ပြီးတော့ကောက်ချင်တာကတော့အဲ့ဒီစာသင်ကျောင်းကိုတိုက်ခတ်ပြီးတော့ကလေးတွေထိခိုက်ဒဏ်ရာရတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပါတယ်အဲ့ဒီဟိုကြည့်ရင်ကလေးတွေကြောင်းတက်နေတဲ့အချိန်ဆိုရင်တော့ရှင်းရှင်းလင်းလင်းမြင်ကွင်းကိုလည်းမြင်နေရတဲ့ကာလမှပြစ်ကြတာဖြစ်တယ်ဆိုတော့သိရတာပေါ့လေဒီလိုပြစ်ခတ်တဲ့နေရာမှာဘယ်ဘက်ကပြစ်တယ်ဆိုတော့တောင်းဝန်မယူကြဘူးဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ကတောင်းဝန်မယူရဲကြဘူးရဲဆိုတာသတိနဲ့ပတ်သက်ပြီးထပ်ပြောခြင်းပါလေသူတို့ကတိုက်တော့တိုက်နေရတယ်လက်နဲ့ကင်ပြီးတော့ပြစ်တော့ပြည့်ရဲတယ်သတ်တော့သတ်ရဲတယ်ဒါပေမဲ့လည်းသူတို့မှားပြစ်လို့အပြစ်မဲ့တဲ့ကလေးတွေသိရင်သာဇာကောင်းတဲ့ဖြစ်ရပဲဒီကလေးတွေထိခိုက်သွားတယ်စာသင်ကျောင်းထိခိုက်တယ်ဆိုတော့မှားပါတယ်ဆိုတော့ဝန်မခံရဲရဘူးဆိုတဲ့သဘောလို့ကျွန်တော်ကယူဆပါတယ်မှားရင်မှားတယ်လို့
ဒါအခုအခန့်ဒီမှာဆိုလို့ရှိရင်မြန်မာတက်မတော်နဲ့ရခိုင်တက်တော်ကဒီတက်နှစ်ခုကအပြန်လန်းနေပြီးတော့ဒါပြစ်ခတ်နေကြပါတယ်ဒီနိုင်ငံရေးသဘောတရားကြလို့ရှိတော့ဒါနိုင်ငံရေးစနစ်ပြည်ပြင်ကြောင်းလေးကိုအတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်။ဒီလိုမျိုးပြည်ပြင်ကြောင်းလေးကိုကြိုးပမ်းတာကလည်းတည်သူတွေကိုကောက်ကွယ်ဖို့ပြည်သူကောင်းစားရေးကိုဆောင်ရွက်ဖို့လို့ကျွန်တော်တို့ကယုံကြည်ထားပါတယ်။ဒီတည်သူကိုကောက်ကွယ်ဖို့ဆောင်ရွက်ကြတဲ့ဘယ်ပုဂ္ဂိုလ်များမဆိုမိမိမှောက်ခဲ့လို့ရှိရင်မိမိမှောက်ခဲ့တဲ့အကြောင်းကိုဝန်ခံရမှာဖြစ်ပါတယ်။ခုအချိန်ကဘယ်ဘက်ကမှမခံတာဒီဒါကျွန်တော်တို့မြစ်ဆိုင်စလုံးကိုမျိုးစုံထုတ်ကြည့်ရတယ်ရှိပါတယ်။လူချင်းနေရှိခဲ့တဲ့ဆိုတဲ့အကြောင်းအစိုးရအနေနဲ့ကတော့ဒီလိုမှမျိုးရင်းစင်းစင်းမှုတွေဆောင်ရွက်တင်ပါတယ်ဒါပေမဲ့အစိုးရကြီးတွေဆောင်ရွက်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဘက်လိုက်မှုတွေရှိနေပါတယ်အခုဒီနေ့ရ
မှန်တ
ယ်ဒါကြောင့်မို့လို့နေပြီးတော့မြန်မာနိုင်ငံမှာတက်သည့်ပညာရှင်များနဲ့တကယ်မြန်မာနိုင်ငံအရေးကိုဆောင်ရွက်နေကြတဲ့နှစ်ဖက်ကလက်ခံနိုင်ဖို့ရှိတဲ့ပုဂ္ဂိုလ်တွေကဒီနေရာမှာနေပြီးတော့မျိုးရင်းစစ်စစ်တင်တယ်လို့ကျွန်တော်အနေနဲ့ထင်မိပါတယ်ရှင
်ဟုတ်ကဲ့ဒီသူလွှတ်တော်ကိုယ်စားလှယ်တွေကဥဆောင်ပြီးတော့ဒေါက်ထွန်းမင်းတို့လူတွေကဥဆောင်ပြီးတော့ကျဝဆောင်ဆိုင်ကော်မရှင်ဖွဲ့ပြီးလုပ်မယ်ဆိုရင်တော့အဲ့ဒါလုပ်ပိုင်ခွင့်ရှိပါလားကောမြန်မာနိုင်ငံအခြေအနေရ
လုပ်ပိုင်ခွင့်ရှိသလားဆိုလို့ရှိရင်တော့ကျွန်တော်တို့ကတော့ဒီပြည်သူထိခိုက်တာနဲ့ပတ်သက်ပြီးတော့လုံရဲတဲ့တတိတွေရှိပါတယ် ဒါပေမဲ့တစ်ခါကကြည့်မယ်ဆိုလို့ရှိရင်ဒီလူတော်ကိုယ်လည်းမြန်ဆောင်ရွက်တည်တံအခုလက်ရှိမှာကျွန်တော်တို့မြေပြင်ကိုမပြောပါနဲ့တကယ်တမ်းပြည်သူကိုကိုယ်စားပြုပြီးတော့ချင်းချင်းရမယ်ဖြစ်တော်မှာတော့မှအစိုးရမျိုးစုံတွေနဲ့ပတ်သက်ပြီးတော့တဲချမှုတွေဂရုမစိုက်မှုတွေဒီနောက်တစ်ခုကဒီအခင်ပြည်သူတွေကရွေးချယ်ပြင်ရောက်တဲ့လူတော်ကိုယ်လည်းတွေပြည်တော်စုအပါအဝင်ကျွန်တော်တို့သက်ဆိုင်ရာလူတော်တွေကအသိဉာဏ်မှုတွေပုံစံတွေဖြစ်နေတဲ့အခါမှာအဲ့လို့တော့လို့ကြောလိုက်လို့ရှိရင်အခုလို့ရှိမှပြည်သူများဒီလူတော်ကိုအယုံကြည်အားနည်းလာနေပါတယ်။ဒါကြောင့်မလို့ဖြစ်နိုင်လားလို့ပြောလိုက်လို့ရှိရင်ပြည်သူလက်ခံတဲ့ပုဂ္ဂိုလ်တွေဒီကိစ္စကိုဆောင်ရွက်မယ်ဆိုလို့ရှိရင်တော့တဏ္ဍာအခုကြည့်ကျမတို့ဆောင်ရွက်လို့ရနိုင်တဲ့အခြေအနေရှိပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဆောင်ရွက်ဖို့ခက်ခဲပါလိမ့်မယ်။ဒါပေမဲ့ဆိုတော့ဒီနေရာဒီတကယ်တမ်းကရှင်တော့ဒါဆက်မဲ့ဖြစ်ပေါ်နေတဲ့အခြေအနေဖြစ်ပါတယ်။ဒီစမတ်ချပေါ်နေတဲ့အချိန်ကိုလွတ်တော်မှာတော့မတိုက်ဝဲလို့တော့တုံးရတယ်စစ်ပွဲလို့ဆုံးခွင့်မရှိတဲ့အချိန်ဖြစ်နေပါတယ
်ဟုတ်ကဲ့နောက်တစ်ခုကအခုဒေါ်လာစင်မှာလည်းပဲဒါရခိုင်အဲ့ဒီဘက်မှာအင်တာနက် line တွေကိုပိတ်တယ်သုံးခွင့်မပေးဘူးဆိုပြီးတော့ကြားပါတယ်ဆိုတော့ဒီလိုမှားယွင်းပြစ်ခတ်တာပဲဖြစ်ဖြစ်တမင်တကာယူပြီးပြစ်ခတ်တာပဲဖြစ်ဖြစ်မဖြစ်တဲ့ကိစ္စတွေအရသာပြည်သူတွေနစ်နာရမဲ့ကိစ္စတွေဟာဖြစ်လာခဲ့ရင်တောင်းမှပဲတဲ့င်းမှန်ကိုလူတွေစီးကွင်းမရတော့ဘူးသူတို့ထင်တာလုတ်သွားလိမ့်မယ်ဆိုတဲ့သဘောမျိုးဆိုရင်ဇာရီပိုဖြစ်လာမယ်လို့ထင်တယ
်။ဟုတ်တယ်ချင်းအခုအထူးသဖြင့်အချင်းနဲ့ဖြစ်သွားတဲ့နေရာတွေမှာအဓိကအရေးကြီးတဲ့ဆက်သွယ်ရေးလမ်းကြောင်းကိုဖြတ်တောက်ထားခြင်းဒီတကယ်တမ်းဆိုလို့ရှိရင်လူစုရေးချူပေါက်မှုနဲ့ပြည်သူတွေကိုထိခိုက်အနာတရဖြစ်အောင်ဆောင်ရွက်ခြင်းကိုနေပြီးတော့မျက်စွယ်ပြုတဲ့ထိန်ချန်ဖို့အတွက်ဆောင်ရွက်တာတွေအများကြီးဖြစ်နိုင်ပါတယ်ဒါကလုံချုံကြီးကိုအကြောင်းပြပြီးတော့အင်တာနက်ဖြတ်တောက်ချောင်းမှုစဉ်းစားချက်ပြီးအင်မတန်မှလွဲမှားတဲ့စဉ်းစားချက်ဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့အင်မတန်မှစွန့်လင်တဲ့အကြောင်းအရာရှိပါတယ်။အဲ့ဒါဘာလဲဆိုလို့ရှိရင်တခန်းကြီးမျိုးကိုဒီတိုက်ပွဲဆပြီးတော့ဆင်နွှဲမယ်ဆိုပြီးတော့တမနာရုံးကပညာတွေကအမြင့်ချက်ရှင်မျိုးကိုဆိုတဲ့သကလုံးတွေတင်းထားပါတယ်။ဒါကြောင့်မို့လို့အခုလက်တွေ့အခြေအနေမှာအင်တာနက်တွေကိုတခန်းဖြတ်တောက်တယ်။နောက်တစ်ခုကအင်တာနက်ဒီဒီတဲ့အခြားမျိုးတွေကိုလည်းဆက်လက်ပြီးတော့အင်တာနက်ဖိုက်ထားတယ်ဒီကြောင်ရပေါ်မှာကျမတို့နေ့စဉ်နဲ့အများတောက်ကတွေဖြစ်တယ်ဆိုရင်မစင်လို့ဖြစ်ပါတယ်တကယ်တော့အင်တာနက်ရတဲ့နေရာတွေမှာတော့မှအနည်းငယ်ဖန်ဆီးပြီးတော့ဒီနှိမ့်ဆက်မှုတွေရှိတယ်တေဆုံးသွားတဲ့တွေရှိတယ်အခုလိုမျိုးအင်တာနက်မရတဲ့နေရာမှာဒုက္ခမျိုးစုံဖြစ်နိုင်တယ်လို့ဥမာရင်းတစ်ခတ်မှုတာပဲဖြစ်ဖြစ်ပြည်သူတွေကိုဘယ်လိုနှိမ့်ဆက်တယ်ဘယ်သူကဘယ်လိုနှိမ့်ဆက်တယ်ဆိုတဲ့အရာကိုလုံးဝမသိနိုင်တဲ့အခြေအနေဖြစ်ပါတယ်နောက်တစ်ခုကပြည်သူများရဲ့တကယ်ဒီမိုကရေစီမှာအခြေခံရပိုင်ခွင့်ကိုချိုးဖောက်တာဟာဒါဒီမိုကရေစီနဲ့လုံးဝမဆိုင်ဘူးလို့ဒီမိုကရေစီဆန်ရှင်ဆန်ရုံးတွေကိုလည်းအားပြောင်းအောင်တိုးမဟုတ်လုံးဝမရှိအောင်ဆောင်ရွက်ခြင်းဖြစ်ပါတယ်။ဒါကြောင့်မို့အင်တာနက်ဖြတ်တောက်ခြင်းဆိုတဲ့စဉ်းစားပုံစဉ်းစားမှုလုံးချင်းရေးအရာစဉ်းစားပဲဖြစ်ဖြစ်ဘယ်လိုပဲစဉ်းစားပဲဟုတ်ကြာစဉ်းစားမှုဘယ်မှရှင်ဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကဒီအင်တာနက်ကိုဖြတ်တောက်ထားလို့ဘလောက်များညီညာရေးရနိုင်သလဲဆိုတဲ့အရာကိုလုံးဝဆောင်ရွက်မှာဖြစ်ပါတယ်။
သူကြောင့်သာစီစဉ်ထုတ်လွှင့်ပေးတဲ့မြမရေးသုံးသက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပရိနေမနက်ခင်းမှာနောက်တစ်ချိန်နားဆင်နိုင်ပါရဲ့ရှင်။လူလူချမ်းမာရေးအစီအစဉ်ကိုမထုတ်လွှင့်ခင်မှာတော့လာမယ့်စနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်။
ဘူးလရှိအဂိလိုက်စားမှုတိုက်ချေရေးကော်မရှင်ကိုဖွဲ့စည်းတော်ဝင်ပေးခဲ့တာအဲ့မကြာခင်ရက်ပိုင်းအတွင်း6နှစ်ပြင်ပြင်းပြတော့မှာဖြစ်ပါလေဒီ6နှစ်ကာလအတွင်းမြန်မာနိုင်ငံမှာအဂိလိုက်စားမှုဘယ်လောက်အထိလျော့ပါသွားပါပြီလဲလမ်းမထိုးပဲဘာမှမပြီးခဲ့တဲ့အချိန်ကအချိန်နေကနေဘယ်လောက်အထိပြောင်းလဲတိုးတက်လာပါပြီလဲစသည်အားဖြင့်အခုလာမယ့်စနေညတိုက်ရိုက်လေးတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါကိုယ်တိုင်တွေ့ကြုံရတာတွေကိုလည်းမျှဝေနိုင်ပါတယ်ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင်းပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932923255လေး၊ email လေးစာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
မဲစနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထမံဖိတ်ခေါ်ပါရရှင်။ဒီတစ်ပတ်ရဲ့လူလူကျမ်းမာရေးအစီအစဉ်မှာတော့လူတိုင်းစိုးရိမ်နေကြတဲ့ဝူဟန်တုတ်ကွေးအကြောင်းသတိထားသင့်တာလေးတွေကိုသိကြရမှာပါ။န နိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေသတ်မှတ်လိုက်တဲ့အချိန်မှာမြန်မာနိုင်ငံမှာလည်းယောဂါကာကွယ်တားဆီးထိန်းချုပ်ရေးကိုသက်ဆိုင်ရာဌာနအသီးသီးကနေစွမ်းအားရှိသလောက်ဆောင်ရွက်နေကြပါတယ်။တစ်ချိန်တည်းမှာပြည်သူတွေဘက်ကလည်းကျန်းမာရေးပညာဘေးတွေကိုသတိပြုလိုက်နာဆောင်ရွက်ရင်းဝူဟန်တုတ်ကွေးကာကွယ်တားဆီးရေးမှဝိုင်းဝန်းကူညီကြစေရေးဒေါက်တာတန်စော်ကလူထုနဲ့ကျန်းမာရေးအစီအစဉ်မှာပြောပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာဝူဟန်တုတ်ကွေးရောဂါဖြစ်ပေါ်ခံစားနေရသူမတွေ့ရှိသေးဘူးလို့မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေထုတ်ပြန်ကြေညာထားပေမဲ့ကမ္ဘာနိုင်ငံတချို့ကကူးစက်ပြန့်နှံ့နေပြီးကမ္ဘာကျန်းမာရေးအဖွဲ့ကြီးကနေလည်းနိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာထားပြီးဖြစ်တာကြောင့်ဝူဟန်တုတ်ကွေးရောဂါကူးစက်ပြန့်ပွားမှုမဖြစ်အောင်တနိုင်ငံလုံးတိုင်းတာနဲ့အလေးထားဆောင်ရွက်ရမယ့်အခြေအနေကိုရောက်ရှိလို့နေတာပါဒီလိုအခြေအနေမှာယောဂါကောက်ဝဲတားဆီးထိန်းချုပ်ကုသရေးကိုဆောင်ရွက်တော့မယ်ဆိုရင်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနတခုရဲ့အားနဲ့မလုံလောက်တော့ဘဲဌာနဆိုင်ရာအဖွဲ့အစည်းအသီးသီးနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်တာကြောင့်ဌာနအားလုံးပါဝင်တဲ့ယောဂါကောက်ဝဲတားဆီးထိန်းချုပ်ကုသရေးဘူကော်မတီကိုဖွဲ့စည်းဆောင်ရွက်လျက်ရှိတယ်လို့အငြိမ်းစားပမောက္ခတခုဖြစ်သူပမောက္ခဒေါက်တာဒေါ်ခီမာမြားကအခုလိုပြောပါတယ်
အဲ့လိုကြီးညာလိုက်ပြီဆိုရင်ဟိုဆရာမတို့နိုင်ငံမှာရောလည်းပဲယောဂါကောက်ဝဲတားဆီးထိန်းချုပ်ကူတာရေဘိုးကော်မတီအဖွဲ့ဆိုဖွဲ့ပါပေါ့နော်အဲ့ဒီမှာလဲကြည့်လိုက်မယ်ဆိုရင်ပြောင်းစုဝင်ကြီးရေဌာနဆိုင်ရာအသီးသီးပြောင်းစုဝင်ကြီးရေအကုန်ပါအဲ့လိုပဲနိုင်ငံတကာမှာလဲအကုန်လုံးအဖွဲ့ကြီးရေအကုန်ပါရေနိုင်ငံတိုင်းနိုင်ငံတိုင်းဘာလို့လဲကျန်းမာရေးဝင်ကြီးဌာနတခုတည်းရပဲဒါအောင်တောင်းဝင်ပြီးလုံးနေလို့လဲမရတော့ဘူးကျန်းမာရေးဝင်နေနေရပဲလုံးနေလို့လဲမရတော့ဘူးတောင်းဆောင်ဘက်ဆောင်ကိုနိုင်ငံမှာဒီလိုကုသမြန်ယောဂါကြောင့်တေကျေပျက်စီးဆုံးရှုံးတာတွေမဖြစ်အောင်စီးပွားရေးကုတွေဒုက္ခမရောက်အောင်အကုန်လုံးပေါ်ဆက်သွယ်ရေးတို့အကုန်လုံးအတွက်ဆိုပြီးတော့အားလုံးကဝိုင်းလုံးကြပါတော့
မြန်မာနိုင်ငံဟာတရုတ်နိုင်ငံဝူဟန်မြို့နယ်နဲ့လေကြောင်းတိုက်ရိုက်ပြန်တမ်းမှုရှိခဲ့တယ်ဆိုပေမဲ့အခုချိန်ထိမြန်မာနိုင်ငံမှာဝူဟန်တုတ်ကွေးယောဂါကုသခံရတဲ့သူမတွေ့ရှိသေးတာဟာစိတ်ဝင်စားစရာတစ်ခုဖြစ်လို့နေတာပါအကြောင်းကြောင့်မြန်မာနိုင်ငံမှာဝူဟန်တုတ်ကွေးယောဂါကူးစက်ခံရတဲ့သူမရှိသေးတာဖြစ်နိုင်တယ်လို့ယောဂါကူးစက်ခံရတဲ့သူရှိနေပေမဲ့ကျန်းမာရေးဌာနတွေရဲ့လက်လန်းမမီတဲ့နေရာမှာရောက်ရှိနေတာများဖြစ်နိုင်မလားဆိုပြီးဆိုရင်ပူပန်နေကြတာကိုလည်းတွေ့ရပါတယ်။လက်ရှိအချိန်ထိဝူဟန်တုတ်ကွေးကြောင့်ကြုံတွေ့ရတဲ့သေဆုံးမှုရာဂိုင်းနှုန်းဟာ SARS ယောဂါနဲ့ MERS ယောဂါတွေကြောင့်ကြုံတွေ့ခဲ့ရတဲ့သေဆုံးမှုရာဂိုင်းနှုန်းနဲ့နှိုင်းယှဉ်ရင်နှဲပါသေးတယ်လို့ဆိုကြပေမဲ့လက်ရှိဖြစ်ပေါ်ကြုံတွေ့နေရတဲ့ဂိမ်းခဏန်းတွေအရမကြခင်မှာသေဆုံးမှုရာဂိုင်းနှုန်းတွေပိုပြီးမြင့်တက်လာဖို့ခံမရတယ်လို့အထွေထွေယောဂါအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်2003ခုနှစ်ပြောင်ဖြစ်သွားတဲ့ SARS ယောဂါရဲ့အသေးပြမှုနှုန်းက10ရာဂိုင်းနှုန်းရှိတယ်လို့ပြောပါတယ်လူ10ယောက် confirm case မှာဆိုတယောက်ထိသေဆုံးနိုင်တဲ့သဘောဖြစ်ပါတယ်အခု Wuhan virus ကတော့အခုလက်ရှိကူးစက်တဲ့လူနဲ့သေဆုံးမှုနှုန်းကိုကြည့်မယ်ဆိုရင်10ရာဂိုင်းနှုန်းကြော်ကြော်ပဲရှိသေးတယ်လို့ဆရာတို့သိရပါတယ်အဲ့ဒီအခါကျတော့အသေးပြမှုနှုန်းကရှင်းကြည့်လိုက်ရင်နည်းမယ်လို့ယူဆစရာဖြစ်ပါတယ်ဒါပေမဲ့တစ်ဖက်ကပြန်ကြည့်မယ်ဆိုရင်ဆရာတို့ Wuhan virus ပေါ်တာအခုဆိုရင်တစ်လပဲရှိပါသေးတယ်အဲ့တော့တစ်လအတွင်းမှာဆရာတို့ကယောဂပိုးရှိတဲ့လူကဝင်ရောက်ပြီးတဲ့အခါမှာသူကဒီလက္ခဏာပေါ်ပြီးတော့တစ်ပတ်လောက်အတွင်းကြာမှဒီအဆုတ်ရောင်တဲ့လက္ခဏာပေါ်လာပြီးတော့ကုသမှုခံယူရင်းနဲ့သေဆုံးကြရတယ်ပေါ့နော်အဲ့တော့ဆိုလိုတဲ့ဒီပဲအခုချိန်မှာလူသေးပြောက်က200ကျော်ရှိပေမဲ့ဒီ ICU setting ကဲစောင့်ရှောက်နေပြီးတော့အသက်အန္တရာယ်နဲ့ရင်ဆိုင်နေရတဲ့လူတွေနောက်ထပ်ဒီရာဂဏန်းเนาะသေဆုံးတဲ့လူတွေနဲ့မနည်းသောပမာဏသည်အခုမှသူတို့ရဲ့အသက်အန္တရာယ်ကိုလုပြီးတော့เนาะဒီရင်ဆိုင်တိုက်ပွဲဝင်နေရတော့မှရှိပါသေးတယ်ဒါကြောင့်မလို့ဒီတလအတွင်းမှာရဲ့သေဆုံးမှုနှုန်းဒီညကြိုင်နှုန်းပဲရှိတော့လေနောက်တလအနေနဲ့ပြန်လဲတွက်ချက်မယ်ဆိုရင်လည်းတက်လာနိုင်တာလေရှိနိုင်တယ်လို့မျှော်လင့်ထားကြပါတယ်
တရုတ်နိုင်ငံဝူဟန်မြို့မှာတုတ်ကွေးဖြစ်တဲ့သူအရေးအတွက်နဲ့သေဆုံးသူအရေးအတွက်တွေဟာတစ်နေ့ထက်တစ်နေ့များပြားလာနေပြီးနိုင်ငံတကာမှာလည်းယောဂဖြစ်ပွားမှုနဲ့သေဆုံးမှုတွေကိုစတင်တွေ့ရှိလာနေပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာတန်တရားဖြစ်တဲ့လူနာတွေကိုစမ်းသပ်စစ်ဆေးမှုတွေပြုလုပ်ခဲ့ပေမဲ့ယောဂကုသခံရမှုမရှိဘူးလို့အဖြေထွက်ခဲ့တာကြောင့်လက်တလုံးမှာတော့မြန်မာနိုင်ငံမှာဝူဟန်တုတ်ကွေးဖြစ်ပေါ်ခံစားရတဲ့သူအရေးအတွက်ဟာ3ရက်အနေနဲ့စီရင်ပြနေတာပါ။ယောဂတိုင်းဟာယောဂရဲ့သဘောတဘာဝရဲ့လူတွေရဲ့ခန္ဓာရဲ့အင်အားရဲ့ပတ်ဝန်းကျင်အခြေအနေရဲ့ပုံမူတည်ပြီးကုသပြန့်နှံ့မှုပမာဏကွဲပြားခြားနားသွားနိုင်တယ်လို့သူယောဂအထုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်စပယ်ဖြူကပြောပါတယ်
။မြစ်တိယောဂမဆိုသူယောဂရဲ့သဘာဝလူတွေရဲ့ခန္ဓာရဲ့အင်အားပတ်ဝန်းကျင်ဒီ၃ခုလုံးပေါ်မှာအမြဲတမ်းမူတည်နေမယ်ဆိုတာတော့ဒါအမှန်တရားပါပဲ။ကျမတို့အကောင်ရဲ့ဒီယောဂပိုးဝင်ဆောင်မဲ့လူရဲ့နောက်ပြီးတော့ပုံဝင်ကျင်စွာအခုဆိုရာသီဥအရန်ပူလာပြီဆိုကျွန်တော်တို့ကပိုကောင်းလာမယ်အေးလာပြီဆိုရှင်ဒါနည်းနည်းလေးပို့ဆိုလာ
ဝူဟန်တုတ်ကွေးနဲ့ပတ်သက်ပြီးနိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေတရက်ကိုရောက်ရှိနေတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းယောဂကာဝယ်တားဆီးထိန်းချုပ်ရေးကိုသက်ဆိုင်ရာဌာနအသီးသီးကနေဆွမ်းအားရှိသလောက်လုပ်ဆောင်နေကြပြီဖြစ်တာကြောင့်ပြည်သူလူထုအနေနဲ့ကျန်းမာရေးအသိပညာပေးမှုတွေကိုသတိပြုလိုက်နာဆောင်ရွက်ရင်းဝူဟန်တုတ်ကွေးကာဝယ်တားဆီးရေးမှာဝိုင်းဝန်းကူညီဆောင်ရွက်လို့ရတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းတော်ပါ
ဒေါက်တာတန်ဆာစီစဉ်ထုတ်လွှင့်ပေးနေတဲ့ပြည်သူ့ကျန်းမာရေးစီစဉ်ကိုခုလိုဗုဒ္ဓဟူးနေ့ညပိုင်းနဲ့ကြာသပတေးနေ့မနက်ခင်းရေဒီယိုစီစဉ်မှာနားဆင်နိုင်သလိုတနင်္ဂနွေနေ့ VOA ရဲ့ရုပ်သံစီစဉ်မှာလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။အခုဆက်ပြီးနားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်ကစီစဉ်တင်ဆက်ပေးနေပါရဲ့ရှင်။
လာပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Premier League Champion Manchester City အသင်းကိုယောပါပြိုင်ပွဲတွေကနေနှစ်နှစ်ထုတ်ပယ်လိုက်ပါတယ်မော်နာကိုမြို့က5ကီလိုမီတာတာဝေးအပြင်ပြိုင်ပွဲမှာတော့ကမ္ဘာစံချိန်အသစ်တစ်ခုကိုတင်နိုင်ခဲ့ပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာတော့အိုလံပစ်မီးရှူတိုင်းသဲဆောင်တဲ့စမ်းလေ့ကျင်ပွဲအခမ်းအနားတွေကိုစတင်လှုပ်ဆောင်နေပါပြီဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာမန်စီးတီးအသင်းကိုတော့ယောပပြိုင်ပွဲတွေကနေနှစ်နှစ်ထုတ်ပယ်လိုက်ပါပြီ။ပရီးမီးယားလိဂ်ချန်ပီယံမန်ချက်စတာစီးတီးအသင်းဟာကလပ်အသင်းတွေလိုက်နာမဲ့ဗန်နာရီဆိုင်ရာစီမံစည်းကမ်းတွေကိုလိုက်နာခြင်းမရှိဘဲအကြီးအကျယ်ချိုးဖောက်တာကြောင့်ဆိုပြီးယောပပြိုင်ပွဲတွေကနေနှစ်နှစ်ထုတ်ပယ်လိုက်တာဖြစ်တယ်လို့ယောပဘောလုံးဖွဲ့ချုပ် UEFA ကဖေဖော်ဝါရီ14ရက်နေ့မှာကြေညာပါတယ်။မန်ချက်စတာစီးတီးအသင်းဟာ2012ကနေ2016ခုနှစ်အတွင်းစပွန်ဆာတွေကနေရတဲ့သူတို့အသင်းရဲ့ဝင်ငွေတွေကိုပို့ပြီးတော့ဖော်ပြခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်မန်စီးတီးအသင်းဟာလာမယ့်2020-21ဘောလုံးရာသီနဲ့2021-22ဘောလုံးရာသီတွေမှာဥရောပပြိုင်ပွဲတွေကိုဝင်ခွင့်ရမှာမဟုတ်ပါဘူး။ဒါပြင်မန်စီးတီးအသင်းကိုစုံစမ်းစစ်ဆေးတဲ့အခါမှာလည်းပူးပေါင်းဆောင်ရွက်ခြင်းမရှိတာကြောင့်ဒဏ်ငွေဖြစ်တဲ့ယူရိုတန်း30ချမှတ်လိုက်တယ်လို့ UEFA ကပြောပါတယ်။မန်စီးတီးအသင်းဘက်ကတော့အခုလိုသူတို့ကိုဥရောပပြိုင်ပွဲတွေကနေနှစ်နှစ်ထုတ်ပယ်လိုက်တဲ့အပေါ်မှာအယူခံဝင်သွားမယ်လို့ဆိုပါတယ်။
About the shock when I heard it, when I saw it, somebody sent me, I think,
the headline. UEFA ကနောက်ဆုံးမှာပြက်ပြက်သားသားအရေးယူပြီးကလပ်အသင်းတွေလိုက်နာမယ်။မန္တလေးဆိုင်ရာစီမံစည်းကမ်းတွေအတိုင်းအရေးယူပြီးတော့အခုလိုငွေကြေးအလွန်ကျွံသုံးဆွဲတာတွေကိုအရေးယူဖို့ကအနာဂတ်ဘောလုံးလောကအတွက်အရေးကြီးကြောင်း Man City နဲ့ PSG တို့လုပ်နေတာတွေကိုပြင်းပြထန်ထန်အရေးယူဖို့သူ့အနေနဲ့အချိန်တော်ကြာကလေးကတောင်းဆိုခဲ့တာဖြစ်ကြောင်းအခုလိုနောက်ကြိမ်မှာအရေးယူတာကလုံးဝအရေးမယူတာထက်ဆိုင်တော့ကောင်းတယ်ဆိုပြီးတော့ Spain La Liga ဥက္ကဋ္ဌ Javier Tebas က Twitter ကနေပြောလိုက်ပါတယ်မက်စီဒီအသင်းကိုအခုလိုဥရောပပြိုင်ပွဲတွေကနေနှစ်နှစ်ပယ်လိုက်တဲ့အတွက်နီးပြဂေါ်ဒီယိုလာနဲ့ကစားသမားတွေအနေနဲ့လဲမက်စီဒီမှာဆက်ပြီးတော့ရှိနေအောင်မလားဆိုတဲ့အပေါ်မှာမေးခွန်းတွေလည်းထွက်လာနေပါတယ်။တစ်ချိန်တည်းမှာပဲအီတလီချန်ပီယံယူဗန်တက်စ်အသင်းကလည်းဂေါ်ဒီယိုလာကိုခေါ်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်လာနေသလိုအင်္ဂလန်တိုက်စစ်မှုစတာလင်းကိုလည်းရီယယ်မက်ဒရစ်ကခေါ်မယ်ဆိုတဲ့သတင်းတွေထွက်လာနေတာကြောင့်မက်စီဒီအသင်းရဲ့အနာဂတ်ဘယ်လိုရှိမလဲဘာတွေဖြစ်လာမလဲဥရောပပြိုင်ပွဲတွေကနေပယ်ခံရတဲ့အချိန်မှာမန်စီးတီးမှာဂွာဒီယိုလာဆက်ရှိမလားမရှိမလားဆိုတာကတော့စိတ်ဝင်စားဖို့ကောင်းတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ဘာသာဘောလုံးသမားကြီးပီလီကတော့သူ့ရဲ့ကျန်းမာရေးဟာပုံမှန်တိုင်းရှိတယ်သူနေကောင်းတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ပီလီရဲ့သားဖြစ်သူအက်ဒင်ယိုကကမ္ဘာဖလားကို၃ချိန်ပိုးဆွဲဖူးတဲ့သူ့ရဲ့ဖခင်ပီလီဟာစိတ်ကြဝိညာခံစားနေရပြီးတော့သူ့ရဲ့တင်မဆုံနံရပြဿနာကြောင့်လဲကောင်းကောင်းမသွားနိုင်တဲ့အတွက်အင်ကနေအပြင်ကိုဘဲမှမသွားခြင်းပဲဖြစ်နေတယ်ဆိုပြီးGlobal ရုပ်သံမီဒီယာနဲ့တွေ့ဆုံမိ мян ကမ်းမှာပြောခဲ့တာပါ။ဒါပေမဲ့ဖီလီကတော့သူ့အနေနဲ့အသက်ကြီးလာလို့အရင်လောက်မသွားနိုင်မလာနိုင်ဖြစ်ပေမဲ့လည်းသူနေကောင်းကြောင်းသူ့လိုအသက်အရွယ်ကြီးရင်းတဲ့သူတွေမှာတစ်ခါလေနေမကောင်းတာတွေရှိတတ်ပေမဲ့လည်းတန်းနိုင်သလောက်တော့အကောင်းဆုံးသွားလာလို့ရှားနေတယ်ဆိုပြီးပြောပါတယ်။ဖီလီဟာလာမယ့်အောက်တိုဘာလမှာတော့အသက်80ပြည့်မှာဖြစ်ပြီးတော့တင်မဆုံဒဏ်ရာကြောင့်ခွဲစိတ်မှုတွေခံခဲ့ရပြီးတော့အခုနောက်ပိုင်းမှာတော့အများသောအားဖြင့်လက်တွန်းလဲနဲ့သွားလာနေတာဖြစ်ပါတယ်ခင်ဗျာ။ပြေကုန်မြစ်ပြိုင်ပွဲတွေဘက်မှာတော့ပြည်သူနိုင်ငံမော်နာကိုမြို့က5ကီလိုမီတာအပြည့်ပြိုင်ပွဲမှာယူဂန်ဒါအပြည့်သမားကကမ္ဘာစံချိန်အသစ်တစ်ခုကိုတင်လိုက်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကမော်နာကိုမှာချင်းပါခဲ့တဲ့ဒီ5ကီလိုမီတာတာဝေးအပြည့်ပြိုင်ပွဲမှာယူဂန်ဒါက Chapter K က12မိနစ်52စက္ကန့်နဲ့ကင်ညာအပြည့်သမားရိုနက်စ်ကာဘရူတိုရဲ့စံချိန်ထက်28စက္ကန့်လျော့ပြီးတော့နောက်ထပ်ကမ္ဘာစံချိန်အသစ်တစ်ခုကိုတင်လိုက်တာဖြစ်ပါတယ်။သူ့အနေနဲ့စံချိန်ကို73မိနစ်အောင်ပြေးနိုင်ဖို့ဤမန်းထားခဲ့ပြီးတော့ပြေးတဲ့အချိန်မှာလည်းသူရဲ့ခြေထောက်တွေကပေါ်ပါလန်းဆန်းနေတဲ့အတွက်စံချိန်ချိုးနိုင်အောင်ကြိုးစားကြည့်ခဲ့တာဖြစ်ကြောင်းအခုလိုစက္ကန့်အတော်များများနဲ့စံချိန်တင်နိုင်လိုက်တဲ့အတွက်လဲဝမ်းသာတယ်ဆိုပြီးတော့ Chapter K ကပြောကြားလိုက်ပါတယ်။2020တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပဖို့က5လကျော်ကျော်လောက်လိုနေပါသေးတယ်။ဒါမဲ့လည်းအိုလံပစ်ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုတော့ဂျပန်နိုင်ငံတိုကျိုမြို့မှာ အရှိန်ဟုန်နဲ့လှုပ်ဆောင်လာနေပြီးတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့ကတော့အိုလံပစ်မီးရှို့တိုင်းတည်ဆောင်တဲ့အစမ်းလစ်ချင်းပွဲတွေကိုတိုကျိုမှာစတင်လိုက်ပါတယ်။တိုကျိုမြို့ပြင်ပကဟာမူရာအရက်မှာအိုလံပစ်မီးရှို့တိုင်းတည်ရွေးဝတ်ဆောင်ပြီးအခမ်းအနားတွေကိုစတင်လိုက်တာဖြစ်ပြီးတော့ဂျပန်ရုပ်ရှင်မင်းသမီးဆာတိုမီအီရှိဟာရာကပထမဆုံးမီးရှို့တိုင်းကိုတည်ဆောင်ခဲ့တာဖြစ်ပါတယ်။ဒီနိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေကနိုင်ငံအတော်များများကိုလည်းကူးစက်လာနေတဲ့အတွက်အာရှကအားကစားပြိုင်ပွဲတချို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာဖျက်ခဲ့တာတွေရှိခဲ့ပြီးတော့စိုးရိမ်မှုတွေလည်းဖြစ်နေတာပါတိုကျိုအိုလံပစ်ပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုတော့ဇူလိုင်လ24ရက်နေ့မှာစတင်မှာဖြစ်ပါတယ်အိုလံပစ်မီးရှို့တိုင်ကိုတော့မတ်လ26ရက်နေ့မှာဖူကူရှိမာခေမှာစတင်ပြီးတော့ဂျပန်နိုင်ငံကခရိုင်58ခုစလုံးကိုလှည့်လည်တည်ဆောင်မှာဖြစ်တယ်ဆိုတာပြောကြားနေတယ်ပဲဒီပတ်ရအားကစားကဏ္ဍကိုဒီမှာပဲဆက်လုပ်သွားလိုက်ပါခင်ဗျာ
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့တပတ်အတွင်းအားကစားသတင်းလွှာကိုနားဆင်ကြကြရတာပါရှင် VOE ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်မှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသည်နေ့စဉ်မနေ့၈နာရီကနေ၈နာရီ55အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။ VOE အစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOE မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ဗီဒီယိုကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိရေဒီယိုအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးခြင်းမှာပဲည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1595တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်။မနေ့ဖန်ကြာသာပရိနည်းမနေ့အစီအစဉ်မှာတော့ဥကျော်စံသားရဲ့မြမရေးသုံးသက်ချက်လူလူကျမ်းမာရေးနဲ့ဘလော့ဂါတွေပြောသမျှစတဲ့သတင်းပတ်စင်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ပြောပြပေးပါဦးမယ်ရှင်
။ဂျပန်နိုင်ငံယိုကိုဟာမာစစ်ကမ်းမှကန့်ကွက်ထားတဲ့အစိမ်းခံအပျော်စီးသင်္ဘောကြီးပေါ်ကခရီးသည်ရာနယ်ခြေကိုဒီကနေ့စတင်ကန့်ဆင်ခွင့်ပြုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှဆိုးရိမ်မှုနဲ့ဖေဖော်ဝါရီလဆန်းပိုင်းကတီးခြားခွဲစောင့်ကြည့်ခံနေရတဲ့ Diamond Princess သင်္ဘောကြီးပေါ်ကခီးသည်900လောက်ကိုဒီကနေ့ကန့်ဆင်ခွင့်ပြုလိုက်တာပါ။ဗိုင်းရပ်စ်ပိုးမရှိဘူးလို့စစ်ဆေးတွေးရှိသူတွေကကန့်ဆင်ခွင့်ပြုတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံမှာတော့ COVID-19 ရောဂါကြောင့်သေဆုံးသူ2004ယောက်ရှိပြီလို့တရုတ်အစိုးရကကြေညာပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူကလည်း9400ကျော်သွားပါပြီ။ရာဇဝတ်ပြစ်မှုအမျိုးမျိုးနဲ့ပြစ်ဒဏ်ကြားခံရသူတချို့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကလူချင်းချမ်းသာခွင့်ပေးလိုက်ပါတယ်။အဲ့ဒီအထက်မှာသမ္မတဟောင်းဘရက်အိုဘားမားရဲ့လစ်လက်သွားတဲ့အထက်လွှတ်တော်အမတ်နေရာကိုရောင်းဖို့ကြိုးစားခဲ့သူအုပ်ချုပ်ရေးမှူးဟောင်းတစ်ယောက်လည်းပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုမှလာမယ့်နိုဝင်ဘာကျင်းပမဲ့သမ္မတရွေးကောက်ပွဲဝင်ဖို့ကြိုးစားနေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်လောင်း6ယောက်ကြားမှစကားအခြေတင်လူပွဲကိုနေဗားဒါပြည်နယ်မှာဒီကနေ့ညကျင်းပမှာဖြစ်ပါတယ်။Las Vegas မြို့မှာကျင်းပမဲ့ပွဲမှာထူးထူးခြားခြားပါဝင်လာသူကတော့ New York မြို့တော်ဝန်ဟောင်း Michael Bloomberg ဖြစ်ပါတယ်။သူ့ကိုယ်ပိုင်ငွေဒေါ်လာတန်းချီသုံးပြီးရွေးကောက်ပွဲမဲဆွဲရုပ်တံကြော်ညာတွေနဲ့မဲဆွဲနေတဲ့ Billionaire တစ်ထည်ကြီး Bloomberg ဟာလူလူသဘောထားစစ်တမ်းတွေမှာထောက်ခံမှုတော်တော်လျှလာနေပါတယ်။ကမ္ဘာတဝန်ဘဏ္ဍာငွေကြေးဆိုင်ရာမတမာမှုတွေကိုစောင့်ကြည့်နေတဲ့အဖွဲ့ရဲ့စောင့်ကြည့် Grey List စာရင်းထဲမှာမြန်မာနိုင်ငံထည့်သွင်းခံရဖို့ရှိနေတယ်လို့ Reuters သတင်းတပုတ်ကဖော်ပြပါတယ်။ငွေမဲခဝါချမှုတိုက်ဖျက်ရေးအတွက်မြန်မာနိုင်ငံကဆောင်ရွက်ရမယ့်အရေးယူဆောင်ရွက်ချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ခြင်းမရှိတဲ့အတွက်စောင့်ကြည့် Grey List စာရင်းသွင်းခံရမှာဖြစ်တယ်လို့ဒီအကြောင်းတွေကိုသိရှိတဲ့သတင်းစင်းမြစ်နှစ်ခုကိုကိုးကားပြီးတော့ Reuters သတင်းနဲ့မှဖော်ပြထားပါတယ်။ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှု၊ကြော်ညာအားကောင်းတဲ့ကျန်းမာရေးနဲ့မညီညွတ်တဲ့အစားအသောက်တွေကြောင့်အနာဂတ်ကလင်းငယ်ရဲ့ကျန်းမာရေးအန္တရာယ်ရှိတယ်လို့ကမ္ဘာတဝန်းကကလင်းငယ်နဲ့ဆယ်ကျော်သက်ကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။WHO ကမ္ဘာကျန်းမာရေးအဖွဲ့ကလေးသင်ငယ်ဆောင်ရှောက်ရေး UNICEF အဖွဲ့နဲ့ Lancet ဆေးသိပ္ပံဌာနတို့ရဲ့တာဝန်ပေးချက်နဲ့တီးခြားလွတ်လပ်တဲ့သိပ္ပံပညာရှင်40ကအစီရင်ခံစာပြုစုခဲ့ကြတာဖြစ်ပါရဲ့ရှင်။
ဗုဒ္ဓဦးနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစည်းအဝေးထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒူရက်ဖြစ်ပါတယ်။မနက်ဖန်ကြတာပြည်နေမနက်ဖက်အစည်းအဝေးတွေကိုလိုင်းဒိုမီတာ24/40/51တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington. Welcome.